Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American တန်ကနေ2022ခုနှစ်ဒီဇင်ဘာလ28ရက်အင်္ဂါနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00ကနေ10:00အထိစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ19 25 32တို့ကနေဓာတ်ရိုက်နားဆင်နိုင်တယ်လို့ရုပ်သံကပါဓာတ်ရိုက်ရှုစားနိုင်ကြပါပြီရှင်။ဒီကနေ့ညအတွက်အစီအစဉ်တွေကိုအစီအစဉ်မှုဖြစ်ကျမစုမုံကတာဝန်ယူတင်ဆက်ပေးမှာပါရှင်။
မင်္ဂလာညချမ်းပါခင်ဗျာကျွန်တော်ကတော့ဇွန်ဝက်လိုက်ပါဒီညမှာထူးခြားတဲ့သတင်းတွေကတော့မြန်မာပြည်ဒီမိုကရေစီပြန်လည်ထွန်းအားရေးလှုပ်ဆောင်တဲ့အချက်တွေပါတဲ့ကာကွယ်ရေးအသုံးစရိတ်ကိုအမေရိကန်သမ္မတဘိုင်ဒန်ကလက်မှတ်ထိုးအတည်ပြုပေးလိုက်ပါပြီထိုင်နိုင်ငံနဲ့တရားမဝင်လာတဲ့မြန်မာနိုင်ငံသား24ယောက်ဖမ်းခံရပါတယ်တရားပြည်နယ်ဖရူးဆိုမှာမီရှိုတပ်ဖြတ်ခံရတဲ့35ယောက်ထဲသူတို့အဖွဲ့က2ယောက်ပါတဲ့အကြောင်း State the Children အဖွဲ့ကအတည်ပြုပြောဆိုပါတယ်ဒီသတင်းတွေပါဝင်တခြားထိတ်တန့်ရောက်သတင်းတွေကိုတော့ဥတ္တမောင်သားနဲ့အတူတင်ပြပေးသွားမှာပါခင်
ဟုတ်ကဲ့ပါရှင်ဒီလိုမျိုးနောက်ဆုံးရသတင်းတွေကိုနားဆင်ရဖို့ရှိသလိုပဲခူးတိုင်းညောင်လေးပင်ခရိုင်ထဲမှာတော့စစ်ကောင်စီတပ်တွေကဆင်ရားတွေတိုးချဲ့နေလို့အနီးတစ်ဝိုက်မှာရှိနေတဲ့ကျေးရွာတွေကပြည်သူတွေဟာဘေးကင်းရာကိုထွက်ပြေးတိမ်းရှောင်နေရပါတယ်
လာအောင်သူတို့မရိုက်ကြရပါသေးတယ်လူတွေအားရစားဖြစ်တယ်အဲပေါ်မှာဒါကြည့်စမှုတွေဖြစ်တဲ့အခါကျတော့ဒီလမ်းဘဲတစ်ချောင်းရှိတဲ့ကျွာတွေအများကြီးတော့သူတို့ကတော့မနေရတော့ဘူး
ညောင်လေးပင်ခရိုင်ကရင်လူမှုရေးရာအဖွဲ့ဆက်ဆံရေးတာဝန်ခံပြောပြပေးခဲ့တာပါဒီသတင်းနောက်ပိုင်းမှာအပြည့်အစုံနားဆင်ရပါမယ်။နောက်သခိုင်းတိုင်းကလေးမြို့နယ်တောင်ပိုင်းနဲ့ချောင်းရွာမှာတော့ဒီကနေ့မနက်ပိုင်းမှာနေအိမ်တချို့ထပ်ပြီးတော့မီးရှို့ခံရပါတယ်။အင်းစိန်ထောင်ထဲမှာအတန်တိတ်တပိတ်ပါဝင်သူတွေထောင်ဝင်စားအစ်စ်စေးများလို့အခက်အခဲဖြစ်နေပါတယ်။ယောဂကပ်ဘေးကြီးကိုရင်ဆိုင်နေရပေမဲ့လူသားတွေအနေနဲ့အာကာသသိပ်ပံဆိုင်ရာအောင်မြင်မှုတော်တော်များများဒီနှစ်ထဲမှာရခဲ့ပါတယ်။ဒီလိုမျိုးနောက်ဆုံးရသတင်းတွေနဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်ရှင်။အခုရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုကိုစောင်းဝင်းလိုက်နဲ့ဥတ္တမောင်တန်းတို့ပြောပြပေးကြပါလိမ့်မယ်ရှင
်။မြန်မာနိုင်ငံဒီမိုကရေစီပြန်လည်ထွန်းကားရေးနဲ့ပတ်သက်လို့အမေရိကန်အစိုးရလှုပ်ဆောင်ရမယ့်အချက်တွေကိုကဏ္ဍတစ်ခုအဖြစ်ဖြည့်ဆွက်ဖော်ပြထားတဲ့အမေရိကန်နိုင်ငံကာကွယ်ရေးဆိုင်ရာဥပဒေNDAA ကိုသမ္မတဂျိုးဘိုင်ဒန်ကတင်းတင်းလာနေကလက်မှတ်ရေးထိုးအတည်ပြုပေးလိုက်ပါပြီ။ဒီဥပဒေထဲမှာတော့အမေရိကန်ကာကွယ်ရေးဆိုင်ရာအသုံးစရိတ်ကိုဒေါ်လာ890ဘီလီယံအထိအသုံးပြုခွင့်ပေးထားပါတယ်။ NUG ဂျာကာလာမျိုးသားညီညွတ်ရေးအစိုးရကိုတရားဝင်အသိအမှတ်ပြုထောက်ခံဖို့မြန်မာစစ်တပ်ကိုတန်ခတ်ရေးယူဖို့မြန်မာနိုင်ငံအတွင်းအယက်သားအစိုးရအုပ်ချုပ်မှုအောက်မှာဒီမိုကရေစီနိုင်ငံပြန်လည်ဖော်ဆောင်ဖို့မြန်မာစစ်တပ်ကချုပ်ပေါက်တရားစွဲမှုတွေကိုအရေးယူသွားနိုင်မှုစတဲ့မြန်မာနိုင်ငံနဲ့ဆိုင်တဲ့မဟာဗျူဟာတွေကိုသမ္မတဘိုင်ဒန်အစိုးရတာဝန်ရှိသူတွေအနေနဲ့လွတ်တော်ကိုရက်60အတွင်းတင်ပြရမယ်ဆိုတဲ့အချက်လဲဒီဥပဒေမှာပါဝင်ပါတယ်။ဒါအပြင်အမေရိကန်နိုင်ငံရဲ့ဌာနအမေရိကန်နိုင်ငံကဖွံ့ဖြိုးရေးအေဂျင်စီ USAID ဘန်ဒါယီနဲ့ကာကွယ်ရေးဝန်ကြီးဌာနတွေကအရာရှိတွေအနေနဲ့မြန်မာနိုင်ငံနဲ့ပတ်သက်တဲ့မူဝါဒတွေနဲ့လူညုံရေးဆိုင်ရာကိစ္စရပ်တွေဖြစ်ပေါ်တိုးတက်မှုတွေနဲ့ပတ်သက်လို့ပုံမှန်တင်ပြပေးသွားရမယ့်အချက်လဲပါဝင်ပါတယ်။ဒီဇင်ဘာလ15ရက်နေ့မှာအထက်လွှတ်တော်ကအတည်ပြုပေးလိုက်တဲ့ဒီကာကွယ်ဆိုင်ရာအသုံးစရိတ်ဥပဒေမူကြမ်းနဲ့မြန်မာနိုင်ငံနဲ့ဆိုင်တဲ့ကိစ္စရပ်တွေပါဝင်ဖို့အထက်လွှတ်တော် Republican လူနည်းစုခေါင်းဆောင် Mitch McConnell ကဥဆောင်ရေးဆွဲထည့်သွင်းခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံမှာဒီမိုကရေစီပြန်လည်ထွန်းကားလာရေးအတွက်အမေရိကန်ပြည်ထောင်စုအနေနဲ့စစ်ကောင်စီအပေါ်အတိတ်ပဲရှိတဲ့ဖိအားပေးမှုတွေလှုံ့ဆော်တာအပြင်ဒီမိုကရေစီနိလနဲ့ကြရွေးကောက်တင်မြှောက်ထားတဲ့အစိုးရကိုအတိအမှတ်ပြုတာတွေလည်းပါဝင်တယ်လို့အထက်လွှတ်တော်အမတ် Mitch McConnell ကအမေရိကန်မျိုးသားကာကွယ်ဆိုင်ရာဥပဒေမူကြမ်းတဲ့မြန်မာနိုင်ငံရေးထက်သွင်းရခြင်းနဲ့ပတ်သက်လို့ပြောကြားခဲ့ပါတယ်ခင်ဗျာ
ထိုင်းနိုင်ငံဆန်ကလဘူရီခရိုင်အတွင်းတရားမဝင်ဝင်ရောက်လာတဲ့မြန်မာ24ယောက်ကိုတနင်္လာနေ့ညကဖမ်းဆီးလိုက်တယ်လို့ရဲကပြောပါတယ်ယောက်ျား18ယောက်နဲ့မိန်းမ9ယောက်တို့ကိုည7နာရီခွဲလောက်မှာလှည့်ကင်းကတွေ့ရှိခဲ့တာပါတံမောင်နောင်လူနယ်မှာရှိတဲ့ဗန်ဆောင်ကာရီယာရွာအနာကခြုံမုတ်တွေထဲမှာပေါအောင်နေကြတာကိုတွေ့ခဲ့တာဖြစ်ပါတယ်အားလုံးကဘကူးမြို့နယ်ကဖြစ်ကြပြီးဗန်ကောက်မှာအလုပ်ရဖို့ပွဲစားကိုဗတ်2000စီပေးခဲ့ကြရတယ်လို့ရဲကပြောပါတယ်ဗန်ကောက်ကိုပို့ပေးမှာကိုစောင့်နေကြရင်အခုလိုအဖမ်းခံခဲ့ကြရတာပါဆန်ကလပ်ဘူရီရဲ့ဌာနမှာဥပဒေကြောင်းရကိစ္စတွေလုတ်ပြီးတာနဲ့သူတို့ကိုမြန်မာပြည်ပြန်ပို့မယ်လို့ရဲကပြောကြပါတယ
်ပြီးခဲ့တဲ့ဒီဇင်ဘာလ24ရက်နေ့ကကယားပြည်နယ်ဖရူးဆိုမြို့နယ်အတွင်းအမျိုးသမီးနဲ့ကလေးငယ်အပါအဝင်လူ35ဦးတည်းမှနဲ့မိရှို့တပ်ဖြတ်ခံလိုက်ရတဲ့အထက်မှာသူတို့အဖွဲ့ကဝန်ထမ်း2ဦးလည်းပါသွားတယ်ဆိုတာကို Save the Children အဖွဲ့ကဒီကနေ့အတည်ပြုပါတယ် Save the Children အဖွဲ့ကတည်ဆုံသွားသူ2ဦးတည်းကအသက်32နှစ်အရွယ်2ဦးကတော့ဆယ်လာသားအရွယ်တားရင်သွေးတစ်ယောက်ကျန်ရစ်ခဲ့ပြီးအသက်28နှစ်အရွယ်နောက်2ဦးကတော့3လသားအရွယ်သမီးရင်သွေးငယ်2ဦးကျန်ရစ်ခဲ့တဲ့အကြောင်းကျန်ရစ်သူတွေရဲ့လုံခြုံရေးအကြောင်း ကျွန်တော်တို့ဘသူဆိုတာကိုထုတ်ဖော်ပြောဆိုခြင်းမပြုလို့ကြောင်းစစ်တပ်ချက်တွေအဖွဲ့ရဲ့ညင်ညာချက်မှာဖော်ပြပါတယ်အခုသေဆုံးသွားသူနှစ်ဦးစလုံးဟာကလေးငယ်တွေကိုပညာသင်ကြားရေးအတွက်စစ်အားထက်တန်သူတွေဖြစ်တယ်လို့လည်းဆိုပါတယ်သူတို့နှစ်ဦးဟာအခင်းဖြစ်တဲ့နေရာနဲ့မလားမကန်းနေရာတွေမှာ ဆန္ဒမှုဆိုင်ရာအကူအညီတွေပေးပြီးရုံးကိုပြန်အလာလမ်းခွလာမှာတိုက်ခတ်ခံရတာလို့ဆိုပါတယ်ကားတွေပေါ်မှာပါလာတဲ့သူတွေကိုအောက်ဆင်ခံပြီးတချို့ကိုဖမ်းဆီးတချို့ကိုတော့တပ်ဖြတ်ပြီးတော့အလောင်းတွေကိုမိရှုခဲ့တယ်လို့လည်းစစ်တပ်ချက်ရင်းအဖွဲ့ရဲ့ကြေညာချက်မှာဖော်ပြပါတယ်ဒါဟာအင်မတန်ထိတ်လန့်တုန်လှုပ်ဖွယ်ကောင်းတဲ့အကြောင်းကူညီကယ်ဆယ်ရေးဝန်ထမ်းတွေအပါအဝင်အပြစ်မဲ
ရှာရူဟာဇန်နဝါရီလမှာတွေ့ဆုံကြပြီးယူကရိန်းနဲ့ထိန်းချုပ်ရေးနဲ့ရုရှားယူကရိန်းနယ်စပ်တင်းမှမူကိစ္စတွေကိုဆွေးနွေးကြမှာဖြစ်ပါတယ်။ဇန်နဝါရီ10ရက်နေ့မှာနိုင်ငံဆွေးနွေးကြပြီးဇန်နဝါရီ2ရက်နေ့မှာရုရှားနေတို့အစည်းအဝေးကျင်းပမှာဖြစ်တယ်လို့အင်ဂျီရောမျိုးသားလုံးကြုံရေးကောင်စီပြောရေးဆိုခွင့်ရှိသူကပြောကြပါတယ်။ဇန်နဝါရီ17ရက်နေ့မှာတော့ရုရှားအမေရိကန်နဲ့ဥရောပလုံခြ ရှိပါတယ်လို့သူကဆက်ပြီးပြောပါတယ်ယူကရိန်းနဲ့စပ်မှာရုရှားတပ်တွေတိုးချလာတဲ့အတွက်ရုရှားကကျူးကျော်စစ်ဆင်နွှဲတော့မလားလို့အနောက်နိုင်ငံတွေကစိုးရိမ်နေကြတာပါရုရှားကတော့အဲ့ဒီလိုအစီအစဉ်မရှိဘူးလို့ညင်းဆိုထားပြီးသူ့နယ်မြေတွေအနာကိုနေတိုးကချဲ့ပြီးနီကလာမယ်လို့မလုပ်ပါဘူးဆိုတော့အမခံချက်ပေးရမယ်လို့တောက်ဆိုထားပါတယ်တမရဘိုင်ဒန်ရဲ့ချီးကမ္မှုကရှင်းပါတယ်တတမတ်ထဲဖြစ်ပါ ဒီနေ့ကျွန်တော်တို့ရဲ့ရှင်းပြလင်းထုတ်ခိုင်းတဲ့ပတ်သက်လို့အမေရိကန်အစိုးရလုံဆောင်ရမယ့်အကျိုးဆက်တွေအပေါ်မှာမဟာမိတ်တွေညီညွတ်နေကြပါတယ်လို့ပြောရေးဆိုခွင့်ရှိသူကပြောကြားသွားပါတယ်။
American တဲ့ ညဘက် မြန်မာဘာသာ အစီအစဉ်တွေကို ညပိုင်း 9:00 ကနေ 10:00 အထိ ပိုင်းထိုမီတာ 19 kHz 1953 ည ပိုင်းထိုမီတာ 25 kHz 1783 ည ပိုင်းထိုမီတာ 32 kHz 9335 တို့ဖြင့် စနေတနင်္ဂနွေမှာ ပိုင်းလက်မီတာ 190 kHz 1509 ကနေ ပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင်
ပြည်ဦး American တန်ကနေ အင်္ဂါနေ့ ညပိုင်း သတင်းတွေကို ဆက်လက် ကြေညာပေးနေတာပါခင်ဗျာ မြန်မာနိုင်ငံမှာပြည်ပကဝင်ရောက်လာသူနိုင်ငံသား၄ဦးစီမှာအိုမီကရွန်ကိုဗစ်မျိုးကွဲဗိုင်းရပ်စ်ဓာတ်ခွဲအတည်ပြုတွေ့ရှိထားတယ်လို့မြန်မာစစ်ကောင်စီကကြေညာပါတယ်။ပြည်ပကနေပြန်ရောက်ရှိသူတွေတဲကဒီဇင်ဘာလ၁၄ရက်နေ့မှာကိုဗစ်ရောဂါပိုးအတည်ပြုတွေ့ထားတဲ့ဓာတ်ခွဲနမူနာ၃၀ကိုရောဂါမျိုးယိုးဗီဇဆစ်ဆေးတာမှာဒီဇင်ဘာလ၂၂ရက်နေ့ရရှိခဲ့တဲ့အဖြစ်အရ
UAE နိုင်ငံဒူဘိုင်းကနေပြန်လာတဲ့မြန်မာနိုင်ငံသား၄ဦးထံမှာအိုမီကရွန်ကိုဗစ်မျိုးကွဲဗိုင်းရပ်စ်တွေ့ရှိကြောင်း
ကျန်တက်ခွဲနမူနာ29ကတော့ဒယ်တာမျိုးကွဲဖြစ်ကြောင်းသိရတယ်လို့ဆိုပါတယ်။အိုမီကရွန်မျိုးကွဲဗိုင်းရပ်စ်တွေ့သူ၄ဦးမှာတဦးပဲသာမန်ယောဂါလက္ခဏာပြပြီးကျန်သူတွေကတော့ယောဂါလက္ခဏာမတွေ့ရဘူးလို့ပြောပါတယ်။လက်ရှိအားဖြင့်၄ဦးစလုံးဟာကျန်းမာရေးကောင်းမွန်ပြီးကုသရေးစင်တာကနေပြီးတော့ဆင်းဝင်ပေးထားတယ်လို့စစ်ကောင်စီရဲ့ကျန်းမာရေးဌာနကကြေညာထားပါတယ်။မြန်မာနိုင်ငံမှာဒီဇင်
ဒီနေ့ကျွန်တော်တို့ရဲ့တာမြင့်မိတ်ဟာတနင်္လာနေ့မှာစတင်တက်ရောက်ခဲ့ပါတယ်။နယူးယောက်မြို့မှာပုတ်တိကလုပ်ငန်းပေါင်းအကြအဖြစ်30,000လေးထောင်ကျော်ရှိပါတယ်။အနည်းဆုံးတော့ကိုဗစ်ကာကွယ်ဆေးတလုံးထိုးပြီးဖြစ်ကြောင်းဝန်ထမ်းအားလုံးအထောက်အထားပြသကြပါမှာပါ။မလိုက်နိုင်တဲ့လုပ်ငန်းဟာတရိုက်ခံမှာဖြစ်ပြီးအနည်းဆုံးဒေါ်လာ1,500ပါတယ်။တရိုက်ကြတော့နောက်ဆုံးနည်းလမ်းဖြစ်ပါတ Suvare, Tabime Janwai Diani Matelame Murowe at the Eric Adams are deep yatajago sell at Thima Puma Pugaro Machine La De Babu, Yok Yuma, Umicrom Yugwe virus young Kusada ha big at the name Kuneti, yet the Bama Tane Jamia not found the Tonki Kusada Bare. Covid Bodreshi Duriha, Yoga Lakanam Shiro Busoye, Naya Tibet Koku, Tija Nitamulu, Abi Seye, Pile Tiro, Sakhonsi Tata Melo, Kusa Yoga Kawe, Techo Etanaga, Sidisiga, Jatanai Bare. Lila Jedria, Yoga Lakanam Jami, Nayene, Lakanam Jabi, Doya, Kusamu, Amyazo Yadipi, Sidisiga, Jovare.
Indonesia nainga achi pi ne kanlo ma taung tin ne le le ne atu pa la de Rohingya dukkha de tia jaw go kan tet kholong ma pe be thro le go pyan pyin pe pi lo pyan twa khai me lo Indonesia aya shi de ye dik ne jaw so jet go ko ka pi writer tin ne ma phaw pya ba de Rohingya le ha Indonesia nainga da ma ho de atwe thro go dukkha de a phi di tai lak khan tha lai lo ma ya nai bu lo Indonesia yit ta aya shi tu pyo da go ko ka pi writer tin ne ma phaw pya ba de Through go pin levin at Yamlokin, Luate, Sazia, Siwane, Tauye, Sade, Sanamusan, Akunide, Indonesia Town, Shizuriga, Petamelule, Sovare, Yuanesia, Doka de Masaya, Kulatamaka, Mahamini Yongaro, Doka de Palare, Dile, Engine, Tiga, Piacitore, Atue, Through go Kankokin Pimel, Diginima, Virginia, Jetopian Gabare, Indonesia Nanga, Sumatra, John, and Alpha Chamashide, Achipine, Kanoma, Town Tinire, Dilego, Indonesia, Napan, Damariga, Teningunega, Tushigara, Piparekna.
Covid Gusamu, Sunday Tatman Natancho, she needed, UK Nangama, a who Christmas don't yet dart, and Covid Gusadu, don't make Natancho, she did, and then I told Yana Sinea, Diavare. UK Mahuti, Covid, they so thought you got the thing when Niva Shirava. Let's say Gusamu, yeah, Gosia Ganonga, Covid, Yoko, the Omicron Gusamu, Pinne, Lule, Jamai, when ye such a Javet got your body. Nezi Covid Gusamu, Tianga, Tashila, in a Tianga. Shanzipin and Euro, Siamado, Atuala, Pepin, Cantalipi, Yugandrigo, Covid Pushi, same Muri, Lodivari. In Areti, Siamma, Covid Gusadu, Shia, Jola, Biro, Daga, Mane, Sovangani, Kuti, Gusamudo, and Biamazo, Kelaraba. Yore Gusamuri, Tanchopo, Louis, Sadonga, Lauchida, Siamma, Dizema, Sadonga, Sabi, Amy Matraya, Main Chama Tadalo, Yatagi, Domian, and Dirini Jokis in Egole, Tedain Taja. CCTV got Tina Dobare.
ငါညာရဲ့နောက်ဆုံးရသတင်းတွေကိုကိုစောဝင်းလိုက်နဲ့ဥတမောင်တန်းတို့ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့နောက်ဆုံးရသတင်းပေးဖို့ချက်တွေနဲ့သတင်းဆောင်မတွေကိုတင်ဆက်ပေးကြပါမယ်။ ပကိုးတိုင်းညောင်လေးပင်ခရိုင်မှာစစ်ကောင်စီဘက်ကစစ်ရင်အားတိုးချဲ့နေတာကြောင့်အဲ့ဒီဒေသတဝိုက်မှာရှိတဲ့ကျေးရွာတွေကပြည်သူတွေဟာဘေးကင်းရာကိုထွက်ပြေးပုန်းရှောင်နေကြရပါတယ်။ဒီလိုမျိုးဘေးလွတ်ရာကိုထွက်ပြေးနေကြရသူပေါင်းက900000ကျော်ရှိတယ်လို့ကရင်လူမှုရေးအဖွဲ့ကပြောပါတယ်။မူတဲရွာဘက်ကိုအစောပိုင်းတုန်းကလည်းလက်နက်ကြီးတွေနဲ့ပစ်ခတ်လို့300000ထန်းရရခဲ့ပါတယ်။ဒီအကြောင်းရန်ကု
ေကရင်အမျိုးသားကကွယ်ရေးတပ် KNTO တို့မူတည်ဒေသမှာမကြာခဏပြစ်ခတ်မှုဖြစ်ပွားခဲ့တယ်လို့ကရင်အမျိုးသားအစည်းအရုံး KNU ကဒီကနေ့ဒီဇင်ဘာ28ရက်မှာသတင်းထုတ်ပြန်ထားပါတယ်မူတဲကသဖြင့်စားနပ်ရိက္ခာနဲ့မြင်းတွေကိုတင်ဆောင်ထားတဲ့စစ်ကားအစီ30ကျော်မူတော်ခရိုင်ဘက်ကိုစစ်တပ်ကပို့ဆောင်နေတယ်လို့ KNU ကပြောပါတယ်။အဲဒီလိုလုပ်နေတဲ့အတွက်မူတဲကျေးရွာအပါအဝင်ကာလန်တပတ်တစ်ချက်မှာရှိတဲ့ကျေးရွာ9ရွာလောက်ဒီဇင်ဘာ20ရက်ကလေးကထွက်ပြေးနေကြတာပါ။စစ်ကောင်စီဘက်ကစီရေလှုပ်ရှားမှုတွေကြောင့်ပေးလို့ရထွက်ပြေးနေကြရသူ950ထက်မနည်းရှိတယ်လို့ညောင်လေးပင်ခရိုင်ကရင်လူမှုရေးရအဖွဲ့ဆက်ဆံရေးတာဝန်ခံကပြောပါတယ
်။အခုအသက်ဆက်ပြေးတာတော့ဒီလိုတဲ့ပါ။ဒီတော့ကငါဥယျာဉ်950ရှိတော့ရှိတယ်။အဲဒီ88တို့အဲဒီရွာသူတို့ကတော့အဲဒီလမ်းကိုသူတို့မရိုက်ချရပါလိမ့်ဆဲတယ်။လူတွေအားရချက်ဖြစ်တယ်။အဲပေါ်မှာဒါကြာချစ်သူမှုတွေဖြစ်တဲ့အခါကျတော့ဘေးကလမ်းဘေးကရွာတွေကတော့အခုတော့ဒီလမ်းဘေးတခြားရှိတဲ့ရွာတွေအများကြီးကတော့သူတို့ကတော့မနေရတော့ဘူး။
အခုလိုမူတဲဒေသမှာစစ်တပ်ရဲ့လှုပ်ရှားမှုတွေတိုးမလို့ခင်ပြည်ခဲ့တဲ့နိုဝင်ဘာလတုန်းကလည်းရွာရစ်ဘက်လက်နက်ကြီးနဲ့ပြစ်ခတ်လို့၃ဦးသေရခဲ့တယ်လို့သူကဆက်ပြောပါတယ
်။အဲဒီရွာကဟိုဒီမပြည့်စုံမှသူတို့အမှရွာထဲမှာဟိုတခါသူတို့အမှလက်နက်ကြီးနဲ့ထုတာမှပြည်သူတွေအခု၃ဦးလောက်အမှတရားရတယ်။အဲဒီနောက်ပိုင်းဒီအခုကဆေးအားတွေဆတ်တိုးတယ်ရခိုင်ဆတ်တွေကကြတော့အဲဒီရွာရှိမှသူတို့ကသွားနေတဲ့အခါကျတော့ပြည်ရွာသားတွေကတော့မနေရကြဘူးပြေးပေါ့မလို့
အခုလိုပေးလို့ရပြင်းနေကြတဲ့သူတွေဟာဆောင်းနှင်းကာလာအေးအေးတန်နဲ့စားနပ်ရိက္ခာအခက်ခဲကြောင်းဒုက္ခမျိုးစုံနဲ့ရင်ဆိုင်နေကြတာပါ
ဒီဆောင်းတွဲမှာလည်းအေးအေးတရားဒီလိုလည်းဆက်ဆံနေအများကြီးရှိတယ်ဆက်ဆံပေါင်းဆောင်းတယ်အခုလည်းသူတို့ဒီဆောင်းတွဲကာလာမှာအေးအေးတရားဒီလိုလည်းသူတို့လည်းဆက်ဆံနေပြီးတော့ဒီဒေသတွေကပြောမယ်ဆိုရင်ဟိုစက်ကွဲကာလာတစ်ချောင်းလုံးမှာအဖြစ်ပေးတာခံရတဲ့ပြည်သူတွေလေဒီငင်းငယ်ကာလာအဖြစ်တရားကာလာလေမအဲနည်းနည်းလေးပြပြီးတော့အချိန်ဆိုင်ပြီးတော့လောက်တယ်စားတော့မှသူတို့ရဲ့ဥယျာဉ်ချမ်းမြေနေမှာအခုလည်းပြောမယ်ဆိုရင်ဥယျာဉ်ချမ်းမြေကိုလောက်တိုင်းနေတဲ့အချိန်ပေါ့
ဆိုတော့အမှကျင်နေအမှတောင်းကြတော့သူတို့ဆက်ပြရတယ်ဆိုတော့ခက်ချင်းတော့အများကြီးတာပေါ့ကျန်ယူတမဟာ၆ထင်းချုပ်ထားတဲ့လေကိတ်ကိုဒေတာအပေါ်စစ်တပ်ကထိုးစစ်ဆင်လို့တိုက်ပွဲတွေဖြစ်နေခြင်းတခြားကရင်ဒေတာတွေမှာစစ်ကောင်စီတပ်တွေကစစ်ရေးလှုပ်ရှားအင်အားတိုးချဲ့နေရဖြစ်ပါတယ်တိုက်ပွဲတွေကြောင့်ကရင်ဒေတာမှာဥယျာဉ်ကြီးထွက်ပြေးနေကြတဲ့ဒုက္ခတွေတောင်ကနန်းရှိနေပါတယ်ဆောင်
ဒီကျေးရွာကနေတချို့ထပ်ပြီးတော့မိရှုခံရတဲ့အကြောင်းကိုပြောပြပေးကြပါမယ်။စကိုင်းတိုင်းဒေသကြီးကလေးညွန့်နယ်တောင်ပိုင်းနှစ်ချောင်းရွာမှာဒီကနေ့မနက်နေတချို့မိရှုခံရရပါတယ်။စစ်ကောင်စီတပ်နဲ့ကလေးနယ်ချင်းဒေသခံကာကွယ်ရေးပူးပေါင်းတပ်ဖွဲ့တို့ကြားမှာတိုက်ပွဲတွေဖြစ်ပွားပြီးမိလောင်မှုဖြစ်ခဲ့တာပါ။
ဒီလိုတိုက်ပွဲတွေပြင်းထန်နေတာကြောင့်ဒေသခံပြည်သူတွေဟာဘေးလွတ်ရာကိုထွက်ပြေးတိမ်းရှောင်နေကြရပါတယ်။ဒီအကြောင်းရန်ကုန်ကသတင်းပေးပို့ထားတာကိုကိုသားညုံပြောပြပေးပါရှင်။ကလေးညို့နယ်တောင်ပိုင်းနှစ်ချောင်းရွာမှာဒီကနေ့ဒီဇင်ဘာလ22ရက်နေ့မနက်ပိုင်းကနေတချို့မိရှုခံရရပါတယ်။စစ်ကောင်စီတပ်တွေနဲ့ဒေသခံပြည်သူ့ကာကွယ်ရေးအဖွဲ့တွေဖြစ်တဲ့ချင်းမျိုးသားကာကွယ်ရေး
CNDF နဲ့ကလေးPDF ပူးပေါင်းတပ်တွေကြောင့်မှာတနင်္ဂနွေနေ့မနက်တီတိုက်ပွဲဖြစ်ခဲ့တာပါ။တိုက်ပွဲတွေဖြစ်ပြီးတော့နောက်အခုလိုမျိုးနှစ်ချောင်းရွာတွေကနေတချို့မိရှုခံရရတယ်လို့နှစ်ချောင်းရွာသားတူကခုလိုပြောပါတယ်။ဒီမနက်လေ၃လုံးခန့်ဆုကနော်။ဒီနေ့အင်ဂျင်ပြည်ကြီးတွေရှုတာကမနေ့ကလည်း၃လုံးလောက်ပဲပေါ့ရှုခံ။ဒီနေ့က၃လုံးအလုံးစက်နဲ့စက်၃လုံးလောက်ရှိပြီကို။စစ်တပ်ကပေါ့
င်းဖွဲ့တို့ဒဇင်မာလ26ရက်နေ့ညကနေပြီးတော့ဒဇင်မာလ29တနင်္လာနေ့မနက်ပိုင်းထိပြစ်ခတ်တိုက်ခိုက်မှုဖြစ်ပွားစဉ်ကလည်းအိမ်သုံးလုံးမိရှုခံခဲ့ရပါတယ်။ဒီတိုက်ပွဲမှာစစ်ကောင်စီဘက်ကထိခိုက်မှုအတိမပြုနိုင်သေးပေမဲ့ပြူပေါင်းတပ်ဖွဲ့တွေဘက်ကတော့ပြည်သူ့ကာကွယ်ရေးအဖွဲ့ဝင်2ဦးကြာဆုံးပြီးတော့6ဦးလောက်အသေးစားထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ PDF ပြည်ညာရေးတာဝန်ခံကပြောပါတယ်။စစ်ကောင်စီဘက်ကတော့ PDF အဖွဲ့ကနေပြီးတော့တပ်မတော်စစ်ကြောင်းကိုအင်အား100နဲ့လာရောက်ပြစ်ခတ်ခဲ့လို့တိုက်ပွဲဖြစ်ပွားခဲ့ပြီးစစ်တပ်ဘက်မှလည်းထိခိုက်မှုရှိခဲ့တယ်လို့တပ်မတော်ပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကပြောဆိုခဲ့ပါတယ်။နှချောင်းရွာထဲမှာစစ်တပ်ကတပ်ဆွဲထားတယ်လို့တိုက်ပွဲတွေလည်းဖြစ်နေတာကြောင့်နှချောင်းရွာသားတွေဟာအသက်ပြီးလွတ်မြောက်အောင်ထွက်ပြေးနေကြရတယ်လို့နှချောင်းရွာသားကပဲဆက်ပြောပါတယ်
။နှချောင်းရွာမှာကြံနေခဲ့တဲ့ဟာကစစ်ကြီးပိုင်းတွေတော့လည်းနည်းနည်းလေးပဲကြံနေတယ်။အဲ့ဒါလည်းသူကအတွင်းမှာညမှာပဲပုန်းနေကြတာအပြင်မှာအဲ့လိုတွေ့ရင်တွေ့တယ်လို့ပြစ်တတ်တာ။ရတားကတိကျမှုကကျွန်တော်ခန့်မှန်းချက်20လောက်ရှိနေရ။သူကတွေ့ရင်ပြစ်တတ်တာလေ။အဲ့ဟောပါလေ။
ပြီးခဲ့တဲ့ဒဇင်မာလ22ရက်နေ့တုန်းကလည်းစစ်ကောင်စီတပ်နဲ့ဒေသခံပြည်သူ့ကာကွယ်ရေးတပ်တွေကြားပစ်ခတ်မှုတွေဖြစ်ပြီးတဲ့နောက်စစ်တပ်ကလက်နက်ကြီးနဲ့ပစ်ခတ်ဖျက်ဆီးတာပြင်လေယာဉ်အသုံးပြုပြီးပါတိုက်ခိုက်ခဲ့ပါတယ်။ဒီလိုမျိုးပစ်ခတ်တိုက်ခိုက်မှုတွေကြောင့်နှချောင်းရွာက20ကျော်သေဆုံးခဲ့ပြီးတော့နေအိမ်အလုံးပေါင်း20နီးပါးပျက်စီးဆုံးရှုံးသွားသလိုထောင်နဲ့ချီတဲ့ရွာကန်တွေလည်းဘေးလွတ်ရာကိုတိမ်းရှောင်ခဲ့ရပါတယ်။အလားတူပဲကလေးမြို့နယ်တန်ဖိုကြီးရွာမှာလည်းတိုက်ပွဲဖြစ်ပွားမှုမရှိဘဲနဲ့တနင်္လာနေ့မနက်ပိုင်းတုန်းကစစ်တပ်ကနေနေတချို့မိရှုခဲ့တယ်လို့ရွာသားတွေကပြောပါတယ်။လက်ရှိတံဖိုးကြီးရွာနဲ့အနီးဝန်းကျင်ကစစ်တပ်စခန်းချထားတဲ့ရန်ကြီးအောင်ကြီးရွာသားတွေလည်းဘေးလွတ်ရာကိုတိမ်းရှောင်နေကြရတယ်လို့တံဖိုးကြီးရွာသားတူကပြောပါတယ
်။သူတို့ကဆစ်ဆောင်တော့ကိုယ်ကမပြန်သေးဘူးပြန်ရသေးဘူးသူတို့ကအမှန်ကြီးအောင်ကြောတုံးခမီးပါလာတော့ထွက်မှာခုတလောရန်ကြီးအောင်တော့အခုသူတို့ကတရွာလုံးဖြစ်နေတယ်ရန်ကြီးအောင်ရွာသားတွေလည်းသူတို့ကအင်ချီတရာလောက်ရှိတယ်ကြာတော့လုံးဖြစ်ပြီးတော့
အိုရင်ပြပြီးတော့စစ်ပီးလို့အောင်ထွက်ပြေးနေကြရတဲ့ရွာသားတွေဟာတောထဲမှာဖြစ်တယ်လို့နေထိုင်နေရတယ်လို့လည်းသူကပြောပါတယ်။ကလေးမျိုးနယ်ထဲမှာဆရာနာတိန်မှုစက်ညင်သူတွေအပေါ်မှာစစ်တပ်ကအင်အားသုံးဖြုတ်ခွဲပြီးတဲ့နောက်ဒေသခံတွေကမတ်လကုန်ပိုင်းလောက်ကစပြီးတော့ရရလက်နက်နဲ့ပြန်လည်ခုခံတိုက်ခိုက်နေကြတာပါ။ကလေးမျိုးနယ်မှာခုလိုမျိုး PDF အဖွဲ့တွေနဲ့စစ်တပ်ကြားတိုက်ပွဲတွေရှိနေတယ်လို့ဆရာနာတိန်မှုကိုစက်ညင်ကန့်ကွက်တဲ့စနားပြဝဲလေးတွေကလည်းပုံစံအစုံနဲ့ဒီနေ့အထိနေစဉ်လိုလိုဆက်ရှိနေပါတယ်ခင်ဗျာ။
ကလေးမျိုးနှချောင်းရွာကနောက်ဆုံးအခြေအနေကိုသားညုံပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့အတန်တိတ်တပိတ်ပါဝင်ခဲ့သူတွေရဲ့ထောင်တွင်းအခြေအနေသတင်းကိုတင်ပြပေးချင်ပါတယ်အင်းစိန်ထောင်ထဲမှာအတန်တိတ်တပိတ်မှာပါဝင်ခဲ့သူတွေကတချို့ကိုထောင်ဝင်စာပေးပို့နိုင်မှုမိသားစုတွေအခက်အခဲဖြစ်နေကြပါတယ်ထောင်တွင်းကိုပေးပို့လိုက်တဲ့စာတွေပစ္စည်းတွေကိုလည်းထောင်အာဏာပိုင်တွေဘက်ကအသေးချစစ်ဆေးနေတယ်လို့သူတို့အမှုမှာလိုက်ပါဆောင်ရွက်ပေးနေတဲ့ရှေ့နေတချို့က VOA ကိုပြောပါတယ်ရန်ကုန်ကပေးပို့လာတဲ့ဒီသတင်းကိုကြော်ကြော်သိမ်းပြောပြပေးပါရှင
်ဒီဇင်ဘာလ10ရက်နေ့ကအင်းစိန်ထောင်တွင်အတန်တိတ်တပိတ်မှာပါဝင်ခဲ့လို့တိုက်ပိတ်ခံရတဲ့အကျဉ်းသား89ယောက်တည်းကတချို့ဒီကနေ့အထိတိုက်ပိတ်ခံရရဆဲဖြစ်ပါတယ်မူလအကျဉ်းခန်းတွေစီပြန်ရောက်နေကြတဲ့တချို့အတွက်လည်းအခုချိန်ထိထောင်ဝန်စာပေးပို့နိုင်ဖို့မိသားစုတွေအခက်တွေ့နေတော့မယ်လို့သူတို့ရဲ့အမှုလည်းရှိနေတူက VOA ကိုပြောပါတယ
်အဲဆန်းထရိုင်လုပ်ခဲ့သူတွေကိုသူဟိုထောင်ဝန်ကြီးတန်းနဲ့တိုက်ပိတ်ကြရရှိတယ်ထောင်ဝန်စာဒီဖြတ်တော့တာစာဖြတ်တော့တာရှိပါတယ်ဒ
ကျိရခါတော့အကုန်လုံးကြီးပါဖြစ်ကြတော့မဟုတ်ဘူးကျိတော်တော်ဆန်းနဲ့ဆန်းကြောက်စားရတဲ့လူတွေနဲ့ပတ်သက်ရင်တော့တော်တော်လေးစစ်စစ်ကြည့်လို့ရတယ်ပြည်အပြစ်ပေးထားတဲ့လူတွေမဟုတ်ဘူးဆိုခဲ့ရင်တော့မိသားစုဝင်ဒီအင်္ဂလိပ်ဘာပဲအဆင်ပြေပါတယ်ဒါသိကျန်းနာမရှိပါဘူးအတန်တိတ်တပိတ်မှာပါဝင်ခဲ့လို့အပြစ်ပေးခံရပြီးတရားရခဲ့သူတွေရဲ့နာမည်စင်းတွေလူမှုကွန်ရက်ပေါ်မှာပြန့် ထောင်တွင်အတန်လေးတပိတ်မှာပါခဲ့သူတွေကတချို့သတင်းနှစ်ပတ်တိုက်ပိတ်ခံခဲ့ရပြီးတချို့ကတော့ဆက်ပြီးတော့တိုက်ပိတ်ခံရရသေးပါတချို့ရခင်အဆောင်တွေစီဒီကနေ့တင်ရောက်နေကြပြီသူတို့အတွက်လိုအပ်တဲ့ပစ္စည်းတွေကိုတော့အစဉ်ပြေပြေးပေးလို့ရနေပြီလို့နောက်ထပ်ရှင်းနေသူကပြောပါတယ်ကျန်တဲ့သူတွေရဲ့အခြေအနေကိုတော့သူလည်းတေချာမသိရသေးတဲ့အကြောင်းဖြူရီကိုပြောပါတယ်
ဟိုအပ္ပမရောသူတို့ဒီတိုက်ပိတ်ခံတာရဲ့လူတွေရောအင်းအင်းဒီသားကျွားခဏပိတ်ထားပြီးခဏပိတ်တာတော့သူတို့ပြီးလဲသူတို့ရှိနေအောင်လေဘူးနောက်ပိုင်းတော့သူတို့အကျန်းဆုံးပြီးတယ်နောက်တစ်ခုကဘယ်သူမှဘလို့ပြောလိုက်လဲတော့မသိဘူးအာအကားသားတွေတော့လည်းမေးပါထွက်လာတဲ့ခါကျတော့လည်းသူ့ပြောင်းသွားလို့လေချားတယ်ဒီစမလာစေရင်ထောင်တွင်းအတန်လေးတပိတ်မှာပါလို့ထောင်အနာပိုင်းတွေရိုင်းတဲ့ခဲ့ချိန်မှာဒဏ် ကျင်းဦးစီးဌာနကတော့ဒါနဲ့ပတ်သက်ပြီးတုံ့ပြန်တာမရှိသေးပါဘူး။နိုင်ငံရေးကျင်းနာများကိုရင်ဆောင်ရှောက်ရေးအသင်း ABB ရဲ့ကိန်းဂဏန်းတွေဟာချက်ကားပြောဆိုတာဖြစ်တယ်လို့ပယ်ချလိရှိပါတယ်ခင်ဗျာ။
ကိုကြောကြောသိန်းပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ကမ္ဘာကယောဂဖြစ်နေတဲ့ကာလမှာလူသားတို့အောင်မြင်အောင်လှုပ်ဆောင်နိုင်ခဲ့တာတွေအကြောင်းကိုပြောပြပေးကြပါမယ်။ယောဂကပ်ဘေးကြီးနဲ့ရင်ဆိုင်နေရပေမဲ့လည်းလူသားတွေအနေနဲ့2022ခုနှစ်ထဲမှာအာကာသသိပ္ပံဆိုင်ရာအောင်မြင်မှုတော်တော်များများရှိခဲ့ပါတယ်။လေတွေကနေအာကာသဒုံးပြန်ပြစ်လွတ်နိုင်ခဲ့တာကနေစလို့အင်္ဂါဂျိုပေါ်
ဒီကနေ့ကျွန်တော်တို့ရဲ့ဒီနေ့ရဲ့ဒီနေ့ရဲ့ဒီနေ့ရဲ့ဒီနေ့ရဲ့ဒီနေ့ရဲ့ဒီနေ့ရဲ့ဒီနေ့ရဲ့ဒီနေ့ရဲ့ဒီနေ့ရဲ့ဒီနေ့ရဲ့ဒီနေ့ရဲ့ဒီနေ့ရဲ့ဒီနေ့ရဲ့ဒီနေ့ရဲ့ဒီနေ့ရဲ့ဒီနေ့ရဲ့ဒီနေ့ရဲ့ဒီနေ့ရဲ့ဒီနေ့ရဲ့ဒီနေ့ရဲ့ဒီနေ့ရဲ့ဒီနေ့ရဲ့ဒီနေ့ရဲ့ဒီနေ့ရဲ့ဒီနေ့ရဲ့
ကိုပထမဦးဆုံးအကျင့်ဖြစ်ဝေငါတဆင့်အာဂတတွေကိုပြစ်လွတ်လိုက်နိုင်တာကြောင့်နှစ်ဆမှာပဲအာဂတကြီးရာကိစ္စတွေကစူးစူးညံ့ညံ့ရှိခဲ့ပါတယ်လီလံပွဲတွေမှာလည်းအာဂတပစ္စည်းတွေကနေရာယူလာပါတယ်ဒီနှစ်ဖေဖော်ဝါရီလတုန်းကခရစ်စတန်လီလံကုမ္ပဏီရဲ့နယူးယောက်လီလံပွဲတစ်ခုမှာအာဂတရတနာတိုက်တဲကအာဂတကြောက်လီလံပွဲတစ်ခုကိုပြုလုပ်ပါတယ်အဲ့ဒီမှာလီဘော်ကကြောက်စားတစ်ခုကဒေါ်လာ5သိန်းအထိလီလံဈေးနဲ့ရောင်းချခဲ့ရပါတယ်ဖေဖော်ဝါရီလအစောပိုင်းမှာပဲအာရက်ကဘာရဲ့ပထမဦးဆုံးအာဂတဂျိုဒူပစင်ကိုအာရက်ဆော်ပါမန်ပြည်တော်စုကအင်္ဂါဂျိုတက်လန်နဲ့ကိုပြစ်လွတ်ခဲ့ပါသေးတယ်ဒီအတွက်လည်းဒူဘိုင်းခြေဆိုင်မြေပြင်ထိန်းချုပ်ရေးစခန်းတွေကနေလူတွေအတော်လေးဂုဏ်ယူဝမ်းမြောက်ခဲ့ကြပါတယ်အာရက်ဘာသာစကားနဲ့မျှော်လင့်ချက်လို့နာမည်ပေးထားတဲ့လူမဲဂျိုဒူဟာ9လကြာမိုင်3000နီးပါးအင်္ဂါဂျိုစီကိုခရီးနှင်ပြီးတော့ဂျိုပက်လန်နဲ့ကနေအင်္ဂါဂျိုလေတူးရဝင်းရဲ့အသေးစိတ်အချက်အလက်တွေကိုစုဆောင်းပါပါစတိုက်ဆိုလိုပဲဖေဖော်ဝါရီလထဲမှာ NASA ရဲ့ဂျိုစင်းရင် Perseverance Rover ဟာအင်္ဂါဂျိုရဲ့ G0 ကြောက်ကဘာအနီးမှာဆင်းသက်ခဲ့ပါတယ်ကိုရိုင်းလိုက်ပါစီးနှင်းတယ်လို့ခန်းစားကြရမယ်အင်္ဂါဂျိုစင်းရင်ရဲ့ရင်သက်ရှုမောပွဲအရေးသွေးကောင်းတဲ့ရုပ်သံဗီဒီယိုဖိုင်ကိုလည်း NASA ကထုတ်ပြန်နိုင်ခဲ့ပါတယ်ဂျိုပေါ်မှာဆင်းသက်တာမအောင်မြင်ဖြစ်ခဲ့တဲ့လေအတမတ်ဆက်ကအလုံးလုံးတာမှုဂျိုမျက်နှာမြင်ပေါ်ကလေတိုက်တန်ကအစာဖမ်းယူနိုင်ခဲ့ပါတယ်အနည်းဆုံးတော့ဒီမိုက်ခရိုဖုန်းလေးကအင်ဂါဂျိုလီလာရေးနယ်ပယ်တစ်ကိုဖွင့်လှစ်ပေးလိုက်တာပါလို့အာကာသယူပါပညာရှင်လည်းဖြစ်ဂျိုတဘာဝဗေဒသုတေသနအင်စတီကျူ IRAP ကပညာရှင်လည်းဖြစ်သူဘက်ပတစ်ချာရီကပြောပါတယ်
Basically with this microphone we'll open a new area of Mars exploration.
မဆားရဲမှာတော့ဂျပန်နိုင်ငံရဲ့ Astroscape ကအာကာသတွေကအပျက်စီးတွေရှင်းလင်းရေးအတွက်အထူးရင်ကိုပြစ်လွတ်ခဲ့ပါတယ်။ဒါကကျွန်တော်တို့ခေါင်းပေါ်ကတန်ချိန်900ကျော်လောက်ရှိတဲ့အာကာသအမှိုက်ရှင်းလင်းရေးအစိတ်ပိုင်းတည်းလည်းဖြစ်ပါတယ်။ဒါနဲ့ပတ်သက်ပြီးတော့ဘာမှမလုပ်ရင်ပြဿနာကပိုပြီးဆိုးသွားလိမ့်မယ်လို့ Astroscape UK ရဲ့လုပ်ငန်းစစ်ဆေးရေးမှူး Harry Brady ကပြောပါတယ်
။ The problem is only going to get worse if we don't do something about it.
ဒီပြည်လာတယ်မှာတော့ NASA ရဲ့စမ်းသပ်ရဟတ်ယာဉ်ငယ်ဟာ
အင်္ဂါဂျိုမျက်နှာမြင်ပေါ်ကပါးလွားတဲ့လူတွေကပြန်တက်နိုင်ခဲ့ပါတယ်။နာဆာရဲ့အင်ဂျင်နီယာဒီစမဂိမန်နေဂျာဒေါ်မီမီအောင်ကတော့အခုလိုပြောပါတယ်။အခုတော့လူသားတွေဟာတခြားဂျိုပေါ်မှာရဟယံမောင်းနေလို့ရပြီလို့ကျမတို့ပြောနိုင်ပါပြီ။မီလာရဲမှာတော့နာဆာရဲ့ဂျိုရုတလုံးဟာဥက္ကာခဲတစ်ခုပေါ်ကနေအဖို့တက်မနမူနာတွေကိုယူဆောင်ပြီး နာဆာရဲ့ဂျိုစင်းရင်ဩစတြေးလျကအုတ်ကပြန်ဗန်နျူးဘော်ကိုအောက်တိုဘာလ2020ကဆင်းသက်ခဲ့တာဖြစ်ပြီးတော့ဂျိုမျက်နှာမြင်ပေါ်ကနမူနာတွေကိုစုဆောင်ခဲ့တာပါ။ဇွန်လတဲ့မှာတော့အင်္ဂါဂျိုနဲ့အနီးဆုံးလည်းဖြစ်အပူပြင်းဆုံးလည်းဖြစ်တဲ့တောက်ကြဂျိုစီကိုဆက်ရုပ်အာကသားရဲ့နှစ်စင်းဆင်းသက်မယ်လို့နာဆာအမေရိကန်အာကသားအေဂျင်စီကကြေညာခဲ့ပါတယ်။ NASA
အမေရိကန်အာကာသရဲ့ခီးစဉ်နှစ်ခုနဲ့ပတ်သက်ပြီးတော့အခုလိုပြောပါရတယ်။ဒီစတူးစစ်စတာမစ်ရှင်းဘော့သ်အိမ်းတူအန်ဒါစတန်ဒ်ဟောဝီလီယံဂျီဒီနဲ့ပြည်နေတဲ့တောက်ကြဂျိုမျက်နှာပြင်ပေါ်မှာခဲတက်ထုတွေဘယ်လိုအရေးပေါ်နေသလဲဆိုတာကိုနားလည်နိုင်ဖို့အတွက်ဒီခီးစဉ်နှစ်ခုကရည်ရွယ်ပါတယ်။
NASAအာကာသတွေမှာပြည်ကြီးငါးတချို့ကိုလည်းအကောင်ဖောက်ခဲ့ပါသေးတယ်။
What we don't really understand the full mechanisms of communication, the dialogue
that Satemala the ma ro NASA ye Perseverance inga Jocelyn yin nge ga ni parama u song chao namuna go su song nai nge ba de NASA ye tu de na nyin cha yi mu haung Scott Hubbard ga ro aku lo pyo ba de
This is a huge step forward in what the science
ဒီ ညီ ဘော်က နေ နမူနာ တွေ ယူ ပြီး ပြန် လာ ဖို့ ဆို တာ က ကျွန်တော်တို့ NASA အနေ နဲ့ နှစ်ပေါင်း 50 ကျော် လောက် လိုချင် တောင့် တ နေ ခဲ့တဲ့ ခြေ လမ်း ပြတ် ပါ ပဲ
အော်တိုပါလ တွေ မှာ တော့ Swiss သုတေသန ပညာ ရှင် တွေ ဟာ စက်ကြောက် လ တဲ့ မှာ တကယ် အစ်စ် နီး ပါး ခီး လှဲ့တယ် တို့ မျိုး ခံစား မှု ပေးမဲ့ software တစ် မျိုး ကို တီထွင် ခဲ့ ကြ ပါ တယ် အာဂသ စိတ် ဝင် စား သူ တွေ အနေ နဲ့ ဂျို တွေ ကျယ်စင် စု တွေ နိုင်ငံ တကာ အာဂသ scan တွေ ကို ကဘာ မြေ ဘက် နေ တက်တောက် တက်တာ ပဲ သုံး ဘက် မြင် ရှု မြင် ခံစား နိုင် မှာ ဖြစ် ပါ တယ် တကယ်ကိုအစ်စ်နီပါလို့ဖြစ်နေအောင်ကျွန်တော်တို့စကြဝဠာကြီးရဲ့နောက်အစိတ်ပိုင်းတည့်ရဖြစ်ဒီအခန်းကိုပုံလူဖန်တီးထားတယ်လို့ EBFA ရဲ့ဝိုင်းသိပ္ပံများရှင် UB Rivers ကပြောပါတယ်။ပြီးကြတဲ့အော်တိုဘာလတွေမှာလည်းနာဆာရဲ့ဂျိုဒူလူစီကိုပြစ်လွတ်ခဲ့ပြီးတော့ဥက္ကာပြန်ရှစ်ခုကိုစနစ်နဲ့အကြာစူးစမ်းလေ့လာမှာဖြစ်ပါတယ်။ဂျိုစတင်ပြစ်တီကလေးကအတိုင်းတီရှိနေတယ်လို့ယူဆရတဲ့
ောက်ခဲတွေကတဆင့်လာကဘာရဲ့မိတောင်အခြေအနေတွေကိုအတွင်းကြကြသိရှိလာရတယ်လို့တရုတ်ပညာရှင်တွေကထုတ်ပြန်ကြေညာခဲ့ပါသေးတယ်။ဒီနမူနာတွေကိုခွဲခြမ်းလေ့လာမှုကနေလာကဘာရဲ့ဓာတုဖွဲ့စည်းပုံနဲ့အပူရဲ့တက်ရောက်ပြောင်းလဲပုံအချက်လက်သစ်တွေကိုလည်းတွေ့ရှိခဲ့ရပါတယ်။နိုဝင်ဘာလထဲမှာတော့ဥက္ကပြန်တစ်ခုကိုဝင်တိုက်ဖို့ NASA ကဂျိုးတလုံးကိုလွှတ်တင်ခဲ့ပါတယ်။ကမ္ဘာမြေကိုချိန်ချောက်လာတဲ့ဒီဥက္ကပြန်တွေကိုအချိန်နဲ့ဝင်တိုက်ခြင်းအဖြစ်လမ်းကြောင်းလွှဲနိုင်မလားဆိုပြီးတော့စမ်းသပ်တာလည်းဖြစ်ပါတယ်။ DART လို့အတူကောက်နာမည်ပေးထားတဲ့ဂျိုလမ်းကြောင်းပြောင်းလဲရေးစမ်းသပ်မဲ့ဂျိုရုကို SpaceX Falcon 9ဒုံးမြင့်ရဲ့ထိပ်ပူးကနေတဆင့်တည်ဆောင်သွားမှာဖြစ်ပြီးတော့ဒေါ်လာတန်း330ကုန်ကျတဲ့ဒီစီမံကိန်းဟာနာမည်ကြီးသရုပ်ဆောင် Bruce Willis ရဲ့ Armageddon ရုပ်ရှင်ကိုပြန်လည်မြင်အောင်စေပါတယ်။ Jerry Pogwell ရဲ့ဖြစ်စဉ်အသေးစိတ်နဲ့အာကာသတွင်းနဲ့တွေကိုမြင်ရမယ်။ NASA ရဲ့ X-ray မှန်ပြောင်းကိုတော့အခုဒီဇင်ဘာထဲမှာလွှတ်တင်ခဲ့ပြီးရှာဖွေတွေ့ရှိမှုအသစ်တွေကလည်းစကြဝဠာကြီးအကြောင်းကိုပြောပြမှာပါ Cambridge တက္ကသိုလ်ရဲ့နက္ခတ္တဗေဒ Institute ကပါမောက်က Andrew Fabian ကတော့အခုလိုပြောပါတယ
် We also really are discovering
ကျွန်တော်တို့ဘယ်ကနေရောက်ရှိလာတယ်လဲဆိုတာရဲ့စကြဝဠာကြီးအကြောင်းရဲ့ကျွန်တော်တို့တကယ်ပဲစူးစမ်းလေ့လာနေကြပါတယ်ဒါတွေကတက်ရှိတွေအတွက်ပဲမဟုတ်ပါဘူးကျယ်တွေပဲကလာတယ်လဲကျယ်စင်စုတွေကရောစသဖြင့်အရာအလုံးကိုလေ့လာနေတာပါ
သိပ္ပံပညာရှင်တွေဟာဟပ်ပယ်မမြောင်းကြီးရဲ့နေရာမှာအစားထိုးစက္ကန့်ဖို့အတွက်အခုနှစ်ဒီဇင်ဘာလနောက်ပိုင်းမှာ James Webb လို့ခေါ်တဲ့အာကာသမှန်ပြောင်းကိုလွှတ်တင်မယ်လို့ယူမှန်းထားပါတယ်။မှန်ပြောင်းကြီးကတော့ဥရောပဂျိုလူတွေလွှတ်တင်နေကြပြင်သစ်ပိုင်ဂီယာနာရဲ့ခူရူမြို့ကိုအော်တိုဘားလကရောက်ရှိနေခဲ့ပြီဖြစ်ပါတယ်။ဒီမျိုးဆက်တဲ့အာကာသလေးလာမှုဟာဘယ်အာကာသယာဉ်တွေထက်မဆိုအာကာသကိုပို့ပြီးတော့နက်နက်ဆန်းဆန်းစောင့်ကြည့်နိုင်ဖို့နဲ့အရင်ကာလအခြေအနေကိုပို့ပြီးတော့စူးစမ်းနိုင်ဖို့ပြင်ဆင်ယူမှန်းထားပါတယ်။
2021ရဲ့အာကာသဆိုင်ရာအောင်မြင်မှုတွေအကြောင်းကိုအောင်မြတ်သူပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။သတင်းတွေကတော့ဒီလောက်ပါပဲ။မကြခင်ထုတ်လွှင့်ပေးမယ့်ဒုတိယပိုင်းညာဦးဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်ရှင်။
ဒ VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese app ကို download လုပ်ရယူနိုင်ပါတယ်။ Android အတွက်ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Burmese app မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအသက်ဆင်အစီအစဉ်တွေကိုလည်းအဆင်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ်။
VOA American တန်ကနေ2022ခုနှစ်ဒီဇင်ဘာလ28ရက်အင်္ဂါနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။ည10နာရီအထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ1925 32တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးသွားမှာပါ။အခုဒီအပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမယ့်ထဲမှာတော့ American နိုင်ငံရေးကဘာတလွားခီးသွားတဲ့အင်္ဂါညဆွေးနွေးခန်းတွေကိုတင်ဆက်ပေးဖို့ရှိပါတယ်။အခုရင်ဆုံးကတော့ American နိုင်ငံရေးအကြောင်းသတင်းဆောင်ပါကိုတင်ဆက်ပေးကြပါမယ်။ကဘာတလွား Omicronကိုဗစ်မျိုးကွဲသစ်ကူးစက်မှုကြောင့်ဒီလိုမျိုးကူးစက်မှုများတဲ့နိုင်ငံတွေကဆေးရုံတွေမှာလုံလောက်တဲ့ဝန်ထမ်းအင်အားနဲ့ကုသပေးနိုင်မလားဆိုတာနဲ့ပတ်သက်ပြီးတော့စိုးရိမ်နေကြပါတယ်။ခရစ်မတ်ကာလမှာတော့ကိုဗစ်မျိုးကွဲသစ်ကြောင့်လေယာဉ်ခီးစဉ်ထောင်ထဲချပြီးတော့ဖျက်သိမ်းခဲ့ရပါတယ်။အမေရိကန်သမ္မတဂျိုဘိုက်တန်ကတော့နိုင်ငံတလွားကဆေးရုံဝန်ထမ်းတွေကိုကူညီနိုင်ရေးအမေရိကန်တပ်ဖွဲ့ဝင်တထောင်ကိုဆေးလွှတ်မှာဖြစ်တယ်လို့နှာခေါင်းစီးနဲ့ဆေးရုံသုံးအကာအကွယ်ပစ္စည်းတွေကိုလည်းပြက်လက်မှုမရှိအောင်ဆောင်ရွက်ပေးသွားမယ်လို့လွန်ခဲ့တဲ့သတင်းပတ်ကကြေညာပါတယ်။ VOA သတင်းတော့ Asset Arabasadi ပေးပို့ထားတဲ့သတင်းကိုအောင်ကတင်ပြထားတာနားဆင်ပါရှင်။
ခရစ်မတ်အတွက်မိသားစုတွေစုံစည်းဖို့ခီးသွားသူအများပြားရှိနေချိန်မှာပဲအမေရိကန်တလွားကလေယာဉ်ခီးစဉ်ထောင်ချီဖျက်သိမ်းလိုက်ရပါတယ်။ Omicron COVID မျိုးကွဲကူးစက်မှုတွေရှိနေချိန်မှာလေယာဉ်မှုတွေနဲ့လေယာဉ်ဝန်ထမ်းတွေလည်းနေမကောင်းဖြစ်တာကြောင့်အခုလိုလေယာဉ်ခီးစဉ်တွေဖျက်သိမ်းလိုက်ရတာလို့သတင်းတွေမှာဖော်ပြပါတယ်။ဒါပေမဲ့လည်း New Jersey ပြည်နယ်က New York လေဆိပ်မှာတော့ပုံမှန်အတိုင်းခီးသွားလာသူတွေနဲ့စီသားနေပါတယ်။ New York ကိုသွားမဲ့ကနေဒါနိုင်ငံ Ottawa ကခီးတဲ့ Sheldon Williams က AP သတင်းဌာနကိုအခုလိုပြောပါတယ
်။ I came here for a funeral.
အတော်ပဲဖြစ်တော့မယ်သူတို့ရဲ့ဆဗနာတို့ခီးသွားကိုဆုံးဖြတ်ခဲ့ပြီးဒီကိုလာခဲ့တာပါ
။တ
န်တရာရှိခဲ့တယ်ဆိုတာကိုသိပေမဲ့တခါတလေဘဝမှာကိုယ့်တဲ့ဘဝရည်ကြီးတဲ့ကိစ္စတွေရှိနေတာကြောင့်ခီးသွားကိုလိုအပ်တယ်လို့ဆုံးဖြတ်ခဲ့တာပါ။ဒီလိုအချိန်မှာခီးသွားကတော့အင်မတန်တန်တရာများတယ်ဆိုတာကိုလည်းသိပါလေ
။ကျန်းမာရေးဆိုင်ရာကျွမ်းကျင်သူတွေကတော့လေဆိပ်ထဲမှာရှိတဲ့သူတွေဟာ Omicron virus နဲ့ထိတွေ့မှုရှိနိုင်တယ်လို့သတိပေးထားပါတယ်။ဒါပေမဲ့လည်းတောင်အာဖရိကနဲ့ UK ကလာတဲ့စည်ရင်းကိန်းဌာနတွေအရအိုမီကရွန်ကူးစက်မှုကြောင့်ဆေးရုံတက်ရတာအပြင်းထန်ဖြစ်လာတာမျိုးသိမရှိနိုင်ကြောင်းသိရပါတယ်။ကျန်းမာရေးဆိုင်ရာအင်ဂျင်နီယာအကြံပေးဒေါက်တာအန်တိုနီဖောက်ချီကတော့ဒီရလနဲ့ပတ်သက်ပြီးတော့ပေါ်ပေါ်ဆဆမတွေ့တဲ့ကြောင်း ABC This Week အစီအစဉ်မှာအခုလိုပြောပါရစေ။
When you have such a high volume of new infections,
ကာကွယ်ဆေးထိုးမထားသူတွေအတွက်စိုးရိမ်ပါတယ်။ American တန်းနဲ့ချီဟာကာကွယ်ဆေးထိုးလို့ရရတာနဲ့မထိုးကြပါဘူး။သူတို့ဟာအဓိကကူးစက်ခံရမယ့်သူတွေဖြစ်ပြီးတော့တယောက်မှရှိပြီဆိုတာနဲ့ Omicron ကူးစက်တာလို့တယောက်ပြီးတယောက်ဆက်ပြီးကူးမှာပါ
။ virus ရဲ့ visa ပြောင်းလဲပြီးတော့လူတွေကိုဒုက္ခပိုပေးနိုင်တဲ့အနေအထားရောက်လာနိုင်ခြင်းရှိတာနဲ့ပတ်သက်ပြီးတော့အခုလိုသတိပေးတာပါ။ဒေါက်တာ Fauci ကယောဂကူးစက်မှုတားဆီးဖို့ဆေးရုံတွေစီ American တပ်ဖွဲ့ဝင်တွေနောက်လိုအပ်တဲ့အထောက်အကူပြုပစ္စည်းတွေကိုပါပို့ဆောင်ဖို့စီစဉ်တဲ့သမ္မတဂျိုးဘိုင်ဒန်ရဲ့ကင်တွယ်ဆောင်ရွက်ပုံကလည်းချီးကျူးပြောဆိုပါရယ်ကာကွယ်ဆေးထိုးဖို့အရေးကြီးကြောင်းလဲသူကထောက်ပြပါရယ
် We're particularly worried
လူတွေတော်တော်များများအခုဆက်ခံရတဲ့အခါမှာပြင်းပြင်းထန်မဖြားနာဘူးဆိုတဲ့အနေအထားတိုင်းဆက်ရှိနေနေမှာရှိပါလိမ့်မယ
် Omicron ကြောင့်လေယာဉ်ခီးစဉ်တွေဖြစ်သိနေရချိန်မှာပဲ Christmas အတွက်ခီးသွားအများပြားရှိခဲ့ပါရယ
် Except for waiting for your bag
It was stressful but made it here
အမေရိကကယောဂကူးစက်မှုတွေရဲ့၃ပုံ၄ပုံဟာ Omicron virus ကူးစက်ခံရတာဖြစ်ပြီးအခုအခါတရက်ကို COVID ကူးစက်သူပေါင်းထမှန်းချေ36,500လောက်ရှိနေတယ်လို့သတင်းတွေမှာဖော်ပြပါတယ်ခင်ဗျာ
ကိုအောင်စီစဉ်တင်ဆက်ခဲ့တဲ့အမေရိကန်နိုင်ငံရေးကြောင်သတင်းဆောင်မကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။အင်္ဂါညဆွေးနွေးခန်းမတိုင်ခင်မှာတော့ကဘာတလွားခီးသွားအစီအစဉ်ကိုတင်ဆက်ပေးကြပါမယ်။ပြင်သစ်နိုင်ငံတဝမ်းမှာနိုဝင်ဘာလတတိယပတ်ရဲ့ဂျာတာပရီးနေရောက်တိုင်းဘိုဂျူလီလို့ခေါ်တဲ့ဒေသအတွက်ဝိုင်းရက်တွေကိုမိတ်ဆက်တောက်ကြတဲ့ဘိုဂျူလီနူဗိုးပွဲတော်ကိုကျင်းပကြပါတယ်။ခရရရောင်ကမေအမျိုးအစားစပစ်သီးတွေနဲ့လှုပ်ထားတဲ့ဘိုဂျူကလေးဝိုင်းတစ်မိတ်ဆက်တဲ့ပွဲတော်မှာပါဝင်ဆွေးနွေးဖို့မဆုမြတ်မွန်ကဒီသတင်းပတ်ရဲ့ကဘာတလွားခီးသွားအစီအစဉ်ကနေခေါ်သွားပါလိမ့်မယ်ရှင်
1 2 3 4
တင်တဲ့နိုင်ငံအစီပိုင်းဘိုရှူလေးဒေတာကဘိုရှူမြို့မှာဒေတာထွက်နာမည်ကျော်ဘိုရှူလေးနူဗိုဝန်တစ်မိတ်ဆက်ပွဲလုပ်နေတာဖြစ်ပါတယ်။နှစ်တိုင်းနိုဗင်ဘာလရဲ့တတိယခြားသာပေးနေ့ရောက်ရင်ပွဲတော်ကိုတင်တဲ့နိုင်ငံတဝန်းလုံးမှာကျင်းပကြပါတယ်။ဝန်တစ်မိတ်ဆက်ပွဲတော်နဲ့ဆိုင်တဲ့ဥပဒေပါတင်တဲ့နိုင်ငံမှာပြဋ္ဌာန်းထားတာမို့ဒီပွဲတော်ရဲ့ထူးခြားမှုကိုခံမှန်းချနိုင်ပါတယ်။ဥပဒေအတိုင်းနိုဗင်ဘာလတတိယပတ်ခြားသာပေးနေ့ကူပီ10မိနစ်ကျော်တာနဲ့ဘိုရှူလေးနူဗိုYSCG တွေကိုဖောက်ကြပြီးတော့ဝိုင်းဖွဲတောက်ကြတာအဆင်အလာတစ်ခုဖြစ်ပါတယ်။ပြင်သစ်မှာဝိုင်းအရက်ချက်တဲ့စပစ်သီးတွေခူးဆွပြီးဝိုင်းချက်ကြတဲ့အခုလိုရပြီးမှအစ်စ်ချက်ထားတဲ့ဝိုင်းကိုပထမဆုံးမိတ်ဆက်တဲ့ပွဲတော်လည်းဖြစ်ပါတယ်။အနီရောင်ဝိုင်းအရက်ချက်တဲ့ဂမ်ဘေအမျိုးအစားခရမ်းရောင်စပစ်သီးနဲ့ချက်တာဖြစ်ပေမဲ့ဘိုဂျူလေးနူဗိုဝိုင်းအရက်တွေရဲ့ထူးခြားမှုကစပစ်သီးတွေကိုမချေလိုက်ပဲအလုံးလိုက်အရှင်းဖောက်ချက်တာမို့ပို့ပြီးတော့အသီးအရသာထွက်ပါတယ်။နောက်ပြီးတခြားဝိုင်တွေလိုနှစ်ချို့အောင်မထားပဲဝိုင်းချက်ပြီးမကြခင်မှာပဲတောက်ကြတဲ့ဝိုင်မျိုးဖြစ်ပါတယ်။ပုံမှန်ဝိုင်တွေထက်ကိုအရက်ပါဝဲမှုပိုနေပြီးတော့အတိအယတာပို့ထွက်တဲ့ဘိုဂျူလေးနူဗိုဝိုင်းရက်တွေကအစားအစာတော်တော်များများနဲ့လဲတွဲတောက်ဖို့လိုက်ဖက်ပါတယ်။နှစ်စဉ်ပြင်သစ်မှာစပစ်တီးတွေခူးဆွပြီးဝိုင်းရက်ဆချက်တဲ့ရာသီရောက်လာတာနဲ့ဝိုင်းတဲ့အယတာကိုမြည်နိုင်ဖို့အတွက်ပြင်သစ်လူမျိုးတွေစိတ်အားထက်သန်စွာနဲ့ဝိုင်းတဲ့မိတ်ဆက်တဲ့ပွဲတော်နေ့ကိုစောင့်မျှော်ကြပါတော့တယ်။2020ခုနှစ်တုန်းကကိုဗစ်ကရောဂါကြောင့်ပွဲတော်မကျင်းပနိုင်ခဲ့တာမို့2021ပွဲတော်ကိုပို့ပြီးတော့စိတ်ဝင်စားခဲ့ကြတာဖြစ်ပါတယ
်။ဘာဖြစ်လဲလို့မဖြစ်ရဘဲနေတယ်။ကျွန်တော်ပြမဆုံးတစ်ခွက်ပဲတားပါသေးတယ်။တီတီရတာနဲ့သိကူကောင်းပါတယ်။ဒီပွဲတော်ဆင်နွှဲဖို့ကျွန်မစောင့်ခဲ့ရတာနှစ်နှစ်တောင်ရှိသွားပါပြီ
။2021ခုနှစ်ထွက်ဝိုင်းသိရဲ့အရသာကိုမြည်နိုင်ဖို့ထက်ကိုပွဲတော်ကိုအစင်အလာမပြတ်ပြန်ပြီးကျင်းပနိုင်တဲ့အတွက်ဘိုဂျူလေးဒေတာကလူတွေပို့ပြီးတော့ပြောနေကြတာဖြစ်ပါတယ်။
Malgré le Covid, les gens sont au rendez-vous.
Covid ကရောဂါကြီးရှိနေချိန်မှာတော့ပွဲတော်ဆင်နွှဲဖို့လူတွေလာကြပါတယ်။ဒီနေ့ပွဲတော်ကတော့ပိုပြီးထူးခြားပျော်စရာကောင်းပါတယ
်။ဘိုဂျူလေးလူဖို့ဝိုင်းရက်တွေထွက်တဲ့ဒေတာမှာအခုလိုမျိုးပျော်ပွဲရှင်ပွဲတွေနဲ့ပွဲတော်ဆင်နွှဲကြသလိုပြင်သစ်နိုင်ငံတဝန်းကတခြားနေရာတွေမှာလည်းဝိုင်းသစ်တောက်ပွဲတွေကိုကျင်းပကြပါတယ်။ပါရီမြို့တော်မှာ16ရာစုကတည်းကဖွင့်ထားတဲ့လက်ဘွန်ထော့ကက်စားတောက်ဆိုင်ကလည်းပွဲတော်ရဲ့မတိုင်ခင်တည်းကချိုးတင်ပြင်ဆင်မှုတွေကိုလုပ်ခဲ့ပါတယ်။မိတ်ဆွေတွေနဲ့အတူဘိုဂျူလေးတောက်ကြမယ်ဆိုတဲ့ဆောင်းပုဒ်နဲ့ဆိုင်ရှင်ကသူ့ရဲ့ဆိုင်မှာဘိုဂျူလေးနူဗိုဝိုင်းအရက်ပလင်ပေါင်း900ဝယ်စုထားပါတယ်
။ Ah là, là on est clairement sur le fruit là. Là on est clairement sur le fruit.
တတိယရလာထွက်တာသိကြရတယ်ဗျ။အနီရောင်ဘယ်ရီသီးအနက်ရောင်ဘယ်ရီသီးရလာမျိုးပဲ။ဒီတစ်ခုကတော့အနီရောင်ဘယ်ရီအရလာပူရပါတယ်။အရလာကတော့ဝိုင်းလုတ်တဲ့သူပေါ်မှာမူတည်ပြီးတော့ဝိုင်းရဲ့အရသာကကွဲသွားပါတယ်။ဒီဝိုင်းတွေအားလုံးကိုတော့ဂမေးအမျိုးအစားစပစ်သီးနဲ့လောက်ကြပြီမဲ့ဝိုင်းရဲ့ချက်သူရဲ့ကိုယ်ပိုင်ထူးခြားတဲ့နည်းတွေပုံမှန်မူတည်ပြီးတော့ရတာကွဲကြပါတယ
်။တမိုင်းအထောက်အထားတွေအရာပြင်သစ်ရင်ချေးမှုနဲ့ဝိုင်းအရက်ခွဲမရတဲ့ပြင်သစ်နိုင်ငံမှာကြီးကြီးငယ်ငယ်အမျိုးသားအမျိုးသမီးမရွေးဝိုင်းကိုခုန်ခုန်မဲမဲတောက်ကြပါတယ်။ဒါကြောင့်လဲဒီနှစ်ရဲ့ဘိုဂျူလေးဝိုင်းတဲ့အရာသာဘာထူးလဲဆိုတာလူတိုင်းမီးတောက်ချင်ကြတာပါ။မိတ်ဆွေတငယ်ချင်းတွေနဲ့ပျော်ပျော်ပေါပေါဝိုင်းဖွဲ့ဝိုင်းသစ်ကိုတောက်ကြတဲ့အစဉ်အလာကိုပြန်ပြီးထိနေတာက2021ခုနှစ်ဘိုဂျူလေးနူဗိုပွဲတော်ရဲ့ထူးခြားမှုဖြစ်ပါတယ
် Agréable de voir renaître ces traditions après ce qu'on a connu les 15
Covid ကြောင့်တနည်းကွင်းနည်းလောက်ကျွန်တော်တို့ဘဲမှမသွားနိုင်ပွဲတော်တွေမလုပ်နိုင်ကြတော့ဝိုင်းသစ်မိတ်ဆက်တဲ့အစဉ်အလာပွဲတော်တွေကိုပြန်မြင်လာရတာသိတဲ့ဘောကြစရာကောင်းပါတယ်
ပါရီမျိုးတော်ကဘိုဂျူလေးနူဗိုဝိုင်းသစ်တောက်ပွဲကျင်းပတဲ့နောက်ထပ်စားတောက်ဆိုင်ပါရှင်ကလည်းကိုဗစ်ကရောဂါကြီးကိုကြော်ဖြတ်နိုင်ပြီးပြင်သစ်နိုင်ငံကစားတောက်ဆိုင်တွေအရက်ပါးတွေပြန်လည်အသက်ဝင်အောင်အသက်သွင်းပေးတဲ့ဝိုင်းပွဲတော်လို့တော့မှတင်စားပြောပါရယ်
။ Il n'y a pas beaucoup de traditions qui pour un prix modique en fin de compte le Beaujolais nouveau n'est jamais cher.
ဘွန်ဂျူလင်းပွဲတော်လို့ကွန်ကြစီမများလာတဲ့အစံလောင်ပွဲတော်မျိုးတိတ်အများကြီးရှိတာမဟုတ်ဘူးဗျ။ဒီပွဲတော်ကတော့အားလုံးတတ်တတ်ဝုန်းဝုန်းနဲ့ပျော်ရွှင်ကြရတဲ့ပွဲတော်မျိုးပါ။လူတွေကစုဝေးကြဝိုင်းရက်ကိုမျှဝေတောက်ကြပြီးတော့စကားတွေပြောကြရတဲ့အစံလာကဒီပွဲတော်ရဲ့အနှစ်သာရဖြစ်ပါတယ
်။သူဆိုင်ကဝိုင်းသစ်တောက်ပွဲကိုလာမြည်တဲ့အသက်65နှစ်အရွယ်ဖိုးဖိုးအက်ဒမန်ကလည်းလူတွေရဲ့စိတ်ကိုပျော်ရွှင်ရှင်လန်းသွားအောင်လှုပ်ပေးနိုင်မဲ့ဝိုင်းအရက်လို့ပြောပါတယ
်။ Il est bien goulayant comme on dit en pur.
Madame un verre de Beaujolais nouveau.
Il est bien goulayant, c'est magnifique. Il est fruité.
တတိယသားနဲ့တိတ်မပြင်းလာဘူးလို့ဒီဖိုးဖိုးကပြောပေမဲ့အသက်60အရွယ်ဖော်ဖွား Marie Fosworth ကတော့တတိယသာထွက်တဲ့ဘိုဂျူလေးဝိုင်းသစ်ကိုသိမ့်မကြိုက်လှပါဘူး။ဒါပေမဲ့နှစ်ခွက်သုံးခွက်တောက်ပြီးချိန်မှာတော့ပိုတောက်လို့ကောင်းသွားတယ်လို့ပြောပါတယ်
။ Non, je reviens sur ma décision. Il est nettement meilleur que d'habitude. Il est beaucoup plus rond.
လူတွေဆွဆွဝေးဝေးပျော်ပျော်ရွှင်ရွှင်နဲ့ဘိုဂျူလေးနူဖို့တောက်နေကြတာကိုမြင်ရတဲ့အတွက်မူလကဒီဝိုင်းသိမ့်မကြိုက်လှတဲ့သူ့ရဲ့စိတ်ကြောင်းသွားတာလို့ပြောပါတယ်။ ဘိုဂျူလေးဝိုင်ချက်တဲ့အခါဝိုင်ချက်သူရဲ့ကိုပိုင်နီးနဲ့ကျွမ်းကျင်မှုအပေါ်မူတည်ပြီးတော့အရသာအနည်းအများကွာပါတယ်ဒါပေမဲ့ဘိုဂျူလေးနူဗိုဝိုင်ချက်ရမယ်ဆန်မမှီတဲ့ဝိုင်မျိုးဆိုရင်တော့ငပြောသည့်အရသာထွက်နေတယ်လို့ပြင်သစ်တွေပြောကြလေးရှိပါတယ်2021ခုနှစ်ထဲမှာရာသီဥတုဖောက်ပြန်မှုတွေရှိခဲ့လို့ဝိုင်အနီးချက်တဲ့ဂမေစပစ်သေးတွေအထွက်နေတယ်လို့ဝိုင်လုပ်ငန်းလုပ်သူတွေကပြောပါတယ်
အခုလိုခက်ခဲတဲ့အချိန်မျိုးမှာလူတွေကအစင်လာကိုပို့ပြီးထိန်းထားကြပါတယ်စစ်ပွဲဖြစ်နေတော့ခရစ်စမတ်ပွဲတော်ကိုမဖြစ်ဖြစ်အောင်လှုပ်ချင်ကြတာပါအခုလဲကန်ယောဂါကြီးဖြစ်နေပေမဲ့ဗွန်ဂျူလင်းပွဲတော်ကိုဆင်နွှဲချင်ကြပါတယ်ကျွန်တော်တို့လို WAI ရဲ့ထုတ်လုပ်သူတွေအတွက်အခက်ခဲတွေတော့ရှိပါတယ်ရာသီဥတုဖောက်ပြန်မှုရဲ့ခရက်ကြောင်းကျွန်တော်တို့အရင်ကထုတ်နိုင်တာထက်နည်းသွားပါတယ်ဒါပေမဲ့ပြည်သူတွေကတော့ဝိုင်ပွဲတော်အစင်လာကိုရေကားထက်တောင်ပိုထိန်းထားခြင်းပုံရပါတယ
်။ပြင်သစ်နိုင်ငံလီယော်မြို့ရဲ့မြောက်ဖက်35မိုင်လောက်မှာရှိတဲ့ဘိုရှူလေးဒေသမှာဝိုင်လုပ်ငန်းပေါင်း300ကျော်ရှိပြီးတော့အဲ့ဒီကနေနိုင်ငံပေါင်း130ထက်မနည်းကိုဝိုင်အရက်တွေကိုတင်ပို့ရောင်းချနေရပါတယ်။ဝိုင်အရက်ဆိုရင်နှစ်ချို့ဝိုင်မှာပိုကောင်းတယ်လို့အများပြောလို့ရှိကြပေမဲ့ဝိုင်ချက်ပြီးသတင်းပတ်အတွင်းမှာပဲဈေးကွက်တင်တဲ့ဘိုရှူလေးနူဗိုဝိုင်တွေရဲ့ပရိသတ်ကလည်းမနည်းလှပါဘူး။အရက်အရသာမပြင်းလှပဲတတိအရသာနဲ့ဘိုရှူလေးနူဗိုဝိုင်တွေကိုဂျာမနီ၊နယ်သာလန့်၊ဘယ်လ်ဂျီယံ၊ဗြိတိန်စတဲ့ဥရောပနိုင်ငံတွေသာမကအမေရိကန်နဲ့ဂျပန်စတဲ့နိုင်ငံတွေအထိဘိုရှူလေးနူဗိုဝိုင်ပလင်းအမြောက်အများကိုတင်ပို့ရောက်ချနေရတယ်လို့ဝိုင်လုပ်ငန်းရှင်တွေကပြောကြပါတယ်ရှင်။ကျွန်မစုမြတ်ပါမှာ
။မဆုမြတ်မွန်တင်ဆက်ခဲ့တဲ့ကဘာတလွားခီးသွွားအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့အင်္ဂါညဆွေးနွေးခန်းကိုတင်ဆက်ပေးကြပါမယ်။2021လယ်ပြန်2022မျော်ကြီးဆိုတဲ့နှစ်ချုပ်သုံးသပ်ချက်ဖြစ်ပါတယ်။2021ခုနှစ်ကနေ၈နှစ်ပေါင်းများစွာအတွက်တည်ယူသွားရမယ့်အဓိကအချက်ကတော့အာဏာရှင်စနစ်ကိုအမြင့်ပြတ်ရှင်းရရုံပဲဆိုတာပဲဖြစ်တယ်လို့ DBB သတင်းဌာနရဲ့အေဒီတာချုပ်ဦးဝေးချနိုင်က VOA နဲ့ဆက်သွယ်မေးမြန်းခံမှာပြောသွားပါတယ်။ကုံဆုံးတော့မဲ့2021ခုနှစ်အပေါ်မှာသုံးသက်ချက်လာမဲ့2022ခုနှစ်အတွက်အလားအလာခံမှန်းချက်စတာတွေနဲ့ပတ်သက်ပြီးဦးအေးချနိုင်ကိုကိုကျော်ကျော်သိန်းကဆက်သွယ်မေးမြန်းထားပါတယ
်။ဝေးချနိုင် VOA နဲ့ဆက်သွယ်မေးမြန်းဆွေးနွေးခွင့်ပြုတာကျေးဇူးတင်ပါတယ်ခင်ဗျာ
။ဟုတ်ကဲ့ပါခင်ဗျာ။
ကျွန်တော်တို့ဒီနေ့ဝေးချနဲ့ကျွန်တော်နေချင်တာဝေးချဖြစ်ရကျွန်တော်တည်ချင်တာဆွေးနွေးကြတာကအခုဆို2021ကိုဘူးရပိုင်မဲ့လူတော့လေ2022ထဲကိုမကြခင်ရပိုင်ပြင်2022ထဲကိုဝင်တော့မယ်ကျွန်တော်တို့ဒီကနေ့စကားပြောနေတဲ့အချိန်ဒီ2021ကမြန်မာနိုင်ငံမှာဆရာနာတိန်းတဲ့အချိန်လေးနဲ့အဆုံးသတ်ပြီးဆိုတော့2021အဆုံးသတ်ခံဒီမှာမြန်မာနိုင်ငံရဲ့2021ကာလကိုကိုယ်ချင်းဘယ်လိုများပုံသတ်မိပါလဲခင်ဗျာ
ကျွန်တော်သုံးသတ်မိရတော့ဒီ2021ကတကယ်တမ်းပြောရင်ကျွန်တော်တို့လွန်ခဲ့တဲ့နှစ်ပေါင်း60ပေါ့နော်60နှစ်ဦးနေဝင်အာဏာသိမ်းခဲ့တဲ့ကာလကနေပြန်ဆက်လို့ရတယ်ပြန်ဆက်လို့ရတယ်ဆိုတော့ဦးနေဝင်အာဏာသိမ်းခဲ့တဲ့စစ်တပ်အာဏာဆက်ရတဲ့ခေတ်ပေါ့နော်အဲ့ခေတ်ကနေအခု2021ကာလကတော့ကျွန်တော်မြင်လာတော့စစ်တပ်အာဏာဆုံးရှုံးသွားတဲ့ခေတ်စစ်တပ်အာဏာသူတို့ရဲ့ဟိုဘယ်လိုပြောမလဲသူတို့ရဲ့ဩဇာသူတို့ရဲ့ဂုဏ်သိက္ခာသူတို့ရဲ့လူကသူတို့ပုံမှာမြင်ရတဲ့ခေတ်ဆုံးရှုံးသွားတဲ့နှစ်လို့ပြောကြမှာလဲတောင်းဆိုတယ်သူတို့ကလူ့ပုံမှာဘလို့မှဩဇာတမမှုလည်းမရှိဘူးလေးစားလူလူကသူတို့ပုံမှာလေးစားမှုလည်းမရှိဘူးသူတို့ရဲ့ဂုဏ်သိက္ခာတွေအကုန်လုံးဆုံးရှုံးသွားတဲ့နှစ်လို့ပြောကြမှာ
ဟုတ်ကဲ့ကိုယ်ရေးချက်ကဒါအာဏာသိမ်းတဲ့စစ်တပ်ဘက်ကနေပြီးတော့စစ်တပ်ပေါ်မှာ2021ကစစ်တပ်ကိုဘလို့ပိုင်းဖြတ်ခဲ့တယ်လဲဘလို့တတ်မှတ်လိုက်တယ်လဲဆိုတော့ဝေချမ်းမြင်တာပေါ့နော်ဆိုတော့တိုင်းပြည်တစ်ခုလုံးအနေနဲ့ဆိုရင်ဝေချမ်း2021ကဘယ်လိုနှစ်မျိုးလို့နားလည်ရမလဲ
တိုင်းပြည်တစ်ခုလုံးအတွက်ဆိုရင်လည်း2021ကကျွန်တော်တို့ရဲ့အနာဂတ်ပွင့်တဲ့နှစ်လို့ပဲကျွန်တော်မြင်တယ်ကျွန်တော်တို့ရဲ့အနာဂတ်ပွင့်တဲ့နှစ်ဆိုတာဒီစစ်တပ်ရဲ့အောက်ကနေလူလူတည့်ရလုံးကမြင်သွားပြီဒီစစ်တပ်အောက်မှာတော့ဒါတို့ဘလုံးမနေလို့မရတော့ဘူးဒီစစ်အာဏာရှင်တွေရဲ့အောက်မှာတော့ဘလုံးမနေလို့မရတော့ဆိုတော့စစ်တပ်ဆိုတာလည်းကျွန်တော်ပြောချင်တာကတော့ဒီလူလူပါအများစုမဟုတ်ဘူးများဒီစစ်တပ်တွေကလူအများစုမဟုတ်ဘူးဒီစစ်တပ်ကိုချုပ်ကင်တာနဲ့ကုကျိုးစည်းဘွားအတွက်လှုပ်လာတဲ့လူလူစုရဲ့ အောက်မှာတော့ဒီတနိုင်ငံလုံးရောဒီစစ်တပ်ကလူတွေရောဗမာပြည်သူတွေရောဘလုံးမနေလို့မရတော့ဘူးဆိုတဲ့အဖြေတစ်ခုပေးလိုက်တယ်လို့ကျွန်တော်မြင်ပါတယ်2021က
ဟုတ်ကဲ့အဲ့ဒီကနေကျွန်တော်လည်းရှေ့ကိုတွေးလိုက်ချင်တာက2021ကနေလားအင်မတန်ဆိုးရွားတဲ့ဆေးရနာတိမ်မှုဆိုတဲ့အခြေအနေဇူးကြီးကိုကြုံရရတဲ့2021ကနေရှေ့ကိုဆက်ဖို့အတွက်အခု2022နှစ်တကူကူးဖို့အတွက်ဘာတွေများ2021ကနေတည်သွားလို့ရပါတယ်ကိုကြီး
တည်သွားလို့ရတယ်အဓိကတော့ဒီစစ်တပ်ဆိုတဲ့ဟာအာဏာရှင်ဆိုတဲ့ဟာစစ်တပ်ဆိုတာလည်းအာဏာရှင်ပေါ့နော်ကျွန်တော်ပြောချင်တာတော့ဒီအာဏာရှင်စနစ်ပေါ့ဒီဟာအမြင့်ပြတ်ကိုရှင်းရတော့မယ်ကျွန်တော်တို့2008ခြေခံဥပဒေလိုမျိုးပုံမြောက်ဒီမြောက်ပေါ့နော်ဟိုကြားထဲညှိပြီးတော့သွားလို့ရမယ်ဆိုတဲ့ဟာမဖြစ်နိုင်တော့ဘူးနော်နောက်တစ်ခုကတော့ဒီတိုင်းသားတွေနဲ့ဟိုကျွန်တော်တို့ဒီလူမျိုးပေါင်းစုံပါတာပေါင်းစုံအကုန်လုံးကညီညွတ်ကြမယ်ဆိုတော့ကျွန်တော်ထင်တာလေဟို message တစ်ခုကလူတိုင်းမှာဗမာပြည်သူတွေအကုန်လုံးမှရသွားတယ်လို့ကျွန်တော်ထင်တယ်ဟိုအဲ့ဒါကျွန်တော်တို့ဒီ2021ကနေ80တည်သွားမှာ2022မှာမဟုတ်ဟိုနောက်နှစ်ပေါင်းများဆိုတော့ကျွန်တော်တို့ဗမာပြည်ကိုတကယ်ဟိုအတွန့်ရှည်ပြီးတော့တကယ်ရေရှည်သွားမယ်ဆိုရင်အဲ့ဒီတိုင်းကျွန်တော်တို့သွားမှာဗမာပြည်မှာလူမျိုးပေါင်းစုံရှိတယ်။ကိုင်းသားပေါင်းစုံရှိတယ်။အဲ့ဒါကျွန်တော်တို့ရဲ့ဟိုဘာခေါ်လဲ celebrate လုပ်ရမယ်ဟာဒါအောင်မြင်မှုတစ်ခုနော်လူမျိုးပေါင်းစုံနေလို့ရတယ်ဘာသာပေါင်းစုံနေလို့ရတယ်တိုင်းသားပေါင်းစုံနေလို့ရတယ်ဆိုတာကျွန်တော်တို့အကုန်လုံးရဲ့ celebrate လုပ်ရမယ်အဲ့ဒါကိုချင်းချောက်ပြီးတော့အာငါတို့မရှိရင်ဒီနိုင်ငံကြီးကွဲမယ်ဒီလူမျိုးတွေတယောက်နဲ့တယောက်ရံဖြစ်ကြမယ်တိုက်ကြမယ်ခိုက်ကြမယ်ဆိုရဟာချင်းချောက်မှုမဟုတ်ဒါအဲ့လိုအတူတကွရှင်တွဲပြီးနေလို့ရတယ်ဆိုတာကျွန်တော်တို့ရဲ့အရင်နဲ့နေခဲ့ပြီတကယ်တမ်းပြောရင်ခွဲနေတာကိုချင်းချင်းမဟုတ်ဒီစစ်တပ်ကခွဲနေတာအာဏာရှင်တွေကခွဲနေတာဆိုတော့ကျွန်တော်မြင်တာအဲ2021ကနေကျွန်တော်တို့ရေရှိအနာဂတ်ကိုစက်တယ်တော့ဘုရားဟိုကျွန်တော်တို့အင်းနာချင်းနေတယ်လို့ပဲဗျာဘာမှမဖြစ်ဘာမှမဖြစ်ကျွန်တော်တို့အကုန်လုံးအတူတူကနေလာနှစ်ပေါင်းများစွာရှိပြီ
ဟုတ်ကဲ့ဒီမှာ
တယောက်တယောက်တိုင်းသားချင်းလည်းဖြစ်ဘာသာကြားချင်းလည်းဖြစ်အခုဒီတက်ကလုံနေတာဆိုတော့ကျွန်တော်တို့ရဲ့အနာဂတ်ကအဲ့ဒါကျွန်တော်တို့ရှေ့ဆက်သွားမယ်ဆိုရင်ညီညွတ်မှုစီလုံးမှုနားလည်မှုအဲ့ဒီပုံမှာကျွန်တော်တို့2021ကနေရှေ့ဆက်ပြီးတည်တော့ဖို့ပဲလို့
ဟုတ်ကဲ့ဒီ2021ဆရာနာတည်မှုကနေပြီးတော့တိုင်းပြည်ရဲ့မတူကွဲပြားတဲ့ဟလာလူပွဲစီတည်တည်အကြာဟလာအင်အားစုအတည်တည်အကြာမှာတူတာတွေရသွားတယ်ဒီတူတာတွေကိုဆက်ပြီးတော့တည်သွားကြရမှာပေါ့နော်ရှေ့2021တည်မှာကနောက်လာမယ့်နှစ်ပေါင်းများစွာအထိဆိုတော့2022ရဲ့အစောပိုင်းကအခုဆိုရင2021ကုန်က2021ကုန်ကန်ဒီမှာတိုက်ပွဲတွေကပိုပြီးပြင်းထန်နေကြင်ဘက်မှာဆိုကျွန်တော်တို့အခုတွေ့နေရတာအပြင်းထန် process ရှင်ပြီးတော့တိုက်နေလို့မယ်စီတီတို့ကလည်းအများကြီးပြင်းနေကြရတယ်ဒီအခြေအနေဇိုးက2022ထဲမှာဘယ်လောက်ထိညာတာရှည်သွားနိုင်အောင်မယ်လို့ကြွေးချမ်းမြင်မိတယ်
ကျွန်တော်ကတာရှိနိုင်ပါတယ်။တာရှိနိုင်တယ်ဆိုတာဟိုသူဒီလက်ရှိစစ်အာဏာရှင်ပေါ့နော်။သူတို့ကသူတို့ထင်နေတဲ့ဟာအကြမ်းဖက်မယ်လူလူကိုနှိပ်စက်မယ်။ဟိုတပ်နိုင်ငံများသူတို့ချင်းချောက်မယ်ကြက်ကင်မယ်ဆိုရင်ဒီပြဿနာရှင်းသွားမယ်လို့ထင်တယ်အဲ့တော့တော်တော်လွဲမှားတဲ့အယူဆသူတို့အဲ့လိုလုပ်လေသူတို့နုံနစ်လေပဲဖြစ်မှာနုံနစ်လေပဲဖြစ်မှာဘလို့မှဒီပြဿနာကြီးကကြောက်သွားမှာမဟုတ်ဟိုအခုကိုဒီကျွန်တော်တို့ဒီ February အနာသိမ့်ပြီးကာလမှာနော်ကျောင်းသားလေးငယ်တွေတက်တယ်နော်ရှိသမျှရွာတွေကလေးတွေမျိုးတွေနေတွေမှာအကြမ်းဖက်နှိပ်စက်မှုဆိုတာကျွန်တော်တို့စကားတွေကထုတ်ပြောလို့မရတဲ့ရက်ဆက်ကြမ်းကြုတ်မှုတွေကျွန်တော်တို့ကိုယ်တိုင်မြင်နေရတယ်အခုကြိုးသိမ်းနေဆိုလည်းမြင်ရမှာပဲ
အဲ့တော့ VOE မှာလည်းတွေ့ရမှာကျွန်တော်တို့ DVB မှာလည်းမြင်ရတဲ့အရုပ်တွေကတော်တော်ဟိုစိုးစိုးဝဝဒါတကယ်ကမ္ဘာအနေအထားအရကြည့်မယ်ဆိုရင်တော့မှဟိုရိုဝန္ဒါတို့ဒီဘော့စနီးယားတို့မှာမြင်ရတဲ့အဖြစ်အပျက်မျိုးတွေကျွန်တော်တို့တွေ့နေရဆိုတော့သူတို့ဟိုဘယ်လိုပြောမလဲသူတို့ရဲ့ comment crime ဟိုကျူးလွန်ရတဲ့ပြစ်မှုတွေကဒီကဲပုံပြီးတော့ကြီးလေးဖြစ်မှာပဲဆိုတော့အဲ့ဒါသူတို့တို့အဖြေမဟုတ်ကျွန်မလည်းတော့အဖြေမဟုတ်သူကလည်းဘယ်တော့မှ short မှာမဟုတ
်ဆိုတော့ short မှာမဟုတ်ဘူးဆိုတော့ကျွန်တော်တို့အခု2021မှာမြင်ခဲ့ရတဲ့ဆိုးရွားပြင်းထန်တဲ့ဟလာပြင်းနေမှု၊ကင်တွယ်မှုဟလာပြင်းထန်အင်အားပုံပြီးတော့လုတ်တဲ့ဟာမျိုးတွေကကျွန်တော်တို့2022ထဲမှာလည်းပဲဆက်ပြီးတော့မြင်ကြရမယ်လာလာရှိတယ်လို့ကိုကြီးချန်းသုံးသပ်တယ်ပေါ့နော်ဆိုတော့တစ်ဖက်မှာဒီဆရာနာသိန်းနာကိုဆန့်ကျင်တဲ့အင်အားစုတွေကလည်းပဲအခုတစ်နှစ်နီးပါးကြာလာတယ်ဆိုပေမဲ့ဟိုအရှိန်ကလုံးလုံးကြီးလျော့သွားတဲ့အနေအထားကျွန်တော်တို့မတွေ့ရတဲ့ပြင်တချို့နေရာတွေမှာပို့ပြီးတော့မှအာကောင်းလာတဲ့ပုံစံမျိုးကျွန်တော်တို့တွေ့ရတာရှိပါတယ်ဆိုတော့ဒီစန့်ကျင်နေတဲ့ဆရာနာသိမှုကိုစန့်ကျင်နေတဲ့အင်အားစုတွေရဲ့အင်အားစုအသီးသီးပေါ့နော်အင်အားစုအသီးသီးရဲ့အလားအလာနဲ့ပတ်သက်လို့ရော2022ထဲမှာဘယ်လိုများဖြစ်လာနိုင်စီရှိတယ်လို့ကိုကြီးချန်းမြင်ထားတယ
်ကျွန်တော်မြင်တာကပုံများလာမယ်လို့ကိုမြင်တယ်ပုံများလာလို့မြင်တယ်ဆိုတာလေဟိုတိကျပြောရင်တော့ဆရာနာရှင်ကသူတို့မြင်တဲ့ဟာငါတို့ချိန်ချောက်လိုက်မယ်အကြမ်းမတမ်းလှုပ်လိုက်မယ်နော်ဟိုဗျာမရာလှုပ်လိုက်မယ်ဆိုလူတွေကကြောက်ပြီးတော့နောက်ပြန်ဆုတ်သွားမလားဆိုရဲပုံစံမျိုးမြင်တာဒါပေမဲ့ကျွန်တော်မြင်တဲ့ဟာအဲ့ဒါပြောင်းပြန်သူတို့အကြမ်းမတမ်းလှုပ်လေပုံပြီးတော့လူတို့ကပူစိတ်နာလေပူပြီးတော့စန့်ကျင်လေအဲ့လိုပုံစံမျိုးပဲဖြစ်မှာဆိုတော့ကျွန်တော်မြင်တာတော့ဟိုအဲ့ဒါအဖြေကိုမဟုတ်အဲ့အဖြေကိုမဟုတ်ဘူးဆိုတာအဲ့တိုင်းပြည်အတွက်လည်းမကောင်းဘူးသူတို့အတွက်လည်းမကောင်းဘူးဘယ်သူအတွက်မှမကောင်းဘူးဒါပေမဲ့ဒီပြည်ပိုင်းကရှင်းလို့မလားဆိုရှင်းမှာမဟုတ်
ဘူးဟုတ်ကဲ့ဆိုတော့ဟလာအာနာတိန်ထားတဲ့အာနာရှင်အိုးစုအနေနဲ့လည်းပဲဒီအာနာကိုလက်မလွတ်ရဘူးအတွက်သူတို့ဘက်ကအပြင်းထန်နီလန်ပေါင်းစုံတုံးပြီးတော့နှိမ်နှင်းမှာပဲဖြုတ်ခွဲမှာပဲဒါဆက်ဖြစ်နေမယ်အလားတစ်ခါကလည်းပဲဒါကိုစန့်ကျင်တဲ့အင်အားစုဒီပြည်ကလည်းပဲဆက်ပြီးတော့အင်းနဲ့အားနဲ့စန့်ကျင်နေကြမယ်ဟုတ်ပြောရရင်စန့်ကျင်လေထုခွဲမှုပြင်းထန်လေထုခွဲမှုပြင်းထန်လေပို့ပြီးတော့စန့်ကျင်လေဆိုတဲ့အခြေအနေမျိုး2022ထဲမှာကျွန်တော်တို့ဆက်မြင်သွားနိုင်ကြရှိပါလားခွေးချန
်းကျွန်မလည်းတော့ရှိနိုင်ပါရှိမယ်ဘာလို့ဆိုတော့အခုပုံစံတိုင်းကြည့်မယ်ဆိုတော့တို့ကလည်းရှော့မှာသူတို့ရှော့မှာမဟုတ်ဘူး။နောက်အာနာသိငယ်ဟိုကပြန်ကြည့်မှဆိုရင်အုံနောက်ရှိမယ်ဥပမာဟိုလူပိန်းတရာပြောမှဆိုရင်လည်းဟိုတကယ်လို့တကယ်ပညာရှိရှိအုံနောက်ရှိရှိစဉ်းစားမှဆိုရင်ကျွန်မများတော့အာနာသိငယ်မှမထင်ဘူး။ဒါဆိုတော့ကျွန်တော်တို့ဒီ2021ဒီဆိုပိုင်းကာလ2020ပဲပြန်ကြည့်ကြည့်ကျွန်တော်တို့ဘာပြတကယ်တမ်းပြောရင်တော်တော်ဒီအပြောင်းလဲမှာတော်တော်တုတ်တက်တာကာလမှာရောက်နေတော့အဲ့ဒါကြီးကိုအကုန်လုံးဟိုဘယ်လိုပြောမလဲချက်ချခဲ့ပြီးတော့ဒီအနန္တသိမ့်နိုင်တယ်ဆိုရဲဟိုဒီဉာဏ်ဉာဏ်ရှိပြီးတော့အုံနောက်ရှိပြီးတော့စဉ်းစားခဲ့တဲ့ဟာမဟုတ်ဆိုတော့သူတို့ကတော့ကျွန်မကဟိုတိုးပြီးသားတော်ရယ်ဆက်တိုးကြမယ်သူတွေပဲအဲ့တော့ကျွန်တော်တို့ဒီနိုင်ငံကရောအိန္ဒိယချင်းနိုင်ငံတွေရောဟိုနောက်ဒီတိုက်ခံလုပ်နေတဲ့လူတွေရောလူမှုမလားအောင်စဉ်းစားပြီးတော့ရှေ့ဆက်သွားဖို့တော့တွေ့တယ်ကျွန်တော်မြင်တာတော့ဒါပေမဲ့ဒီအခုတပ်ပကကြည့်မယ်ဆိုရင်တော့တို့ကတော့ငါတို့မိုက်ပြီးသားငါတို့ဆိုးပြီးသားအဲ့တိုင်းငါတို့ဆက်သွားမယ်ဆိုတော့ပုံစံမျိုးတော့မြင်ရမှာ
โอเคနိုင်ငံတကာခုနကကိုကြီးချင်းပြောတဲ့ဒါပါတယ်နိုင်ငံတကာပေါ့နိုင်ငံတကာမျက်နှာစာမှာရောဘယ်လိုဖြစ်လာနိုင်လဲကိုကြီးချင်းအခုဆိုရင်တော့နိုင်ငံတကာမျက်နှာစာမှာအတန်းပြပြောရင်တော့အာနာတေး စင်နာရှင်ဥစုအနေနဲ့ကဟိုတန်တမန်ရေးရရေးနေနေတဲ့အနေအထားမျိုးတော့ကျွန်တော်တွေ့နေရတာပေါ့နော်အနေငယ်ဆိုတော့အဲ့ဒီအင်အားနိုင်ငံတကာရဲ့ပါဝင်မှုနိုင်ငံတကာရဲ့ထိအားနိုင်ငံတကာရဲ့ဝင်ရောက်လှုပ်ဆောင်မှုအဲ့ဒါတွေက2017ထဲမှာပို့ပြီးတော့အားကောင်းလာနိုင်မယ်ပို့ပြီးတော့ဟိုအချိန်မြင့်လာနိုင်မယ်လို့ကိုကြီးကမြင်သေးလား
ကျွန်တော်မြင်တာအဲ့အချိန်မြင့်လာမမြင့်လာလဲပေါ့နော်ကျွန်တော်လက်တွေ့ရပဲကြည့်မယ်ဆိုရင်နိုင်ငံကလေးနဲ့ကြည့်မယ်ဆိုရင်တော့ဟိုဒီဘက်ကလေးလက်တွေ့ရပြောရင်ဗမာပြည်အခုချိန်မှာဘယ်သူမှလာစီးပွားရေးလုပ်မှာမဟုတ်ဘူးဒါဟိုအနောက်နိုင်ငံကျွန်တော်မပြောသေးဘူးကျွန်တော်တို့ဒီနိုင်ငံနိုင်ငံပဲကြည့်တရုတ်ပဲကြည့်တရုတ်ဆိုတာကဗမာနိုင်ငံအတွက်ဗမာစစ်တပ်အတွက်တကယ်စီးပွားရေးအရန်ရေးကြည့်တဲ့နိုင်ငံအင်္ဂလိပ်နိုင်ငံစသဖြင့်နိုင်ငံတွေထိုင်းနဲ့စင်ကာပူတို့ဗီယက်နမ်တို့ဒီနိုင်ငံတွေကလည်းဘယ်သူမှလာပြီးတော့ဒီခြေနေမှာစီးပွားရေးလုပ်ဖို့ဆိုတော့ဘလုံးမဖြစ်နိုင်ဆိုတော့ကျွန်တော်မြင်တာဒီဘာခေါ်လဲUN တို့နော်ဟိုလူခွင့်ကော်မရှင်တို့အဲ့ဒါတွေခဏထားလိုက်ဟိုကျွန်တော်တို့အင်ဂျင်နီယာချင်းနိုင်ငံတွေတရုတ်တို့ကိုယ်တိုင်ကဒီစစ်တပ်အုပ်ချုပ်ထားတဲ့ဟိုဟာကိုကျွန်တော်မြင်တာလက်ခံမှုဆိုတော့ဘလုံးမဖြစ်နိုင်ဘူးသူတို့လည်းလုံမှာမဟုတ်ဘူးသူတို့စဉ်းစားတာလူခွင့်ရေးဒီမိုကရေစီတွေခဏမေ့လာငါတို့စီးပွားရေးပါလုပ်လို့ရဒီကနေ့မှာသူတို့လုံမများဆိုရင်လာကြအကြောင်းမရှိ
ဟုတ်ကဲ့ပါခွေချန်ချိန်ပေးပြီးတော့ဒီနေ့ဆွေးနွေးပေးတာကျေးဇူးတင်ပါတယ်မင်းမြတ်ချက်တွေပြဆိုပေးတာကျေးဇူးတင်ပါတယ်ခွေချန
်ဟုတ်ကဲ့ပါဆင်ကျေးဇူးတင်ပ
ါ DBB သတင်းဌာနအေဒီတာချုပ်ဦးဝေးချန်နိုင်ကိုကိုကျော်ကျော်သိန်းကဆက်သွယ်မင်းမြတ်တင်ဆက်ခဲ့တဲ့အင်္ဂါညဆွေးနွေးခန်းကိုနားဆင်ကြရတာဖြစ်ပါတယ်ရှင်အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲအခုထုတ်လင်းပေးခဲ့တဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကိုမနက်ဖြန်ဗုဒ္ဓဖူးနေ့မနက်ခင်းမှာလဲတလဲပြန်ပြီးထုတ်လင်းပေးမှာမို့စောင့်မျှော်နားဆင်နိုင်ပါတယ်မကြခင်မှာအစီအစဉ်တွေအဆုံးသတ်တော်မှာမို့နောက်ဆုံးကြံနေသေးတဲ့အချိန်မှာတော့သတင်းချင်းချုပ်ကိုကိုစော်ဝင်းလိုက်တလဲပြောပြပေးပါရှင်
ဒီမနက်ကဒီမိုကရေစီပြန်လဲထွန်းကားရေးနဲ့ပတ်သက်လို့အမေရိကန်အစိုးရလုံဆောင်ရမယ့်အချက်တွေကိုကဏ္ဍတစ်ခုအဖြစ်ဖြည့်စွက်ဖော်ပြထားတဲ့အမေရိကန်နိုင်ငံကာကွယ်ဆိုင်ရာဥပဒေ NDAA ကိုသမ္မတဂျိုးဘိုင်ဒန်ကတင်းလာနေ့ကလက်မှတ်ရေးထိုးအတည်ပြုပေးလိုက်ပါတယ်။ဒီဥပဒေထဲမှာတော့အမေရိကန်ကာကွယ်ဆိုင်ရာအသုံးစရိတ်ကိုဒေါ်လာ890ဘီလီယံအထိသုံးခွင့်ပြုထားပါတယ်။ NGG ကြားကာလမျိုးသားညီညွတ်ရေးအစိုးရကိုတရားဝင်အတိအမှတ်ပြုထောက်ခံဖို့မြန်မာစစ်တပ်ကိုတန်ခါအရေးယူဖို့မြန်မာနိုင်ငံတွင်းရပ်သားအစိုးရအုပ်ချုပ်မှုအောက်မှာဒီမိုကရေစီနိုင်ငံပြန်လည်ဖော်ဆောင်ဖို့မြန်မာစစ်တပ်ကချိုးဖောက်တဲ့ရာဇဝတ်မှုတွေကိုအရေးယူသွားနိုင်ဖို့စတဲ့မြန်မာနိုင်ငံနဲ့ဆိုင်တဲ့မဟာဗျူဟာတွေကိုသမ္မတဂျိုးဘိုင်ဒန်အစိုးရတာဝန်ရှိသူတွေအနေနဲ့လွတ်တော်ကို60အတွင်းတင်ပြရမယ်ဆိုတဲ့အချက်ကိုအဲ့ဒီဥပဒေမှာထည့်သွင်းဖော်ပြထားပါတယ်။ပြီးခဲ့တဲ့ဒီဇင်ဘာလ24ရက်နေ့ကကယားပြည်နယ်ဖရူဆိုမြို့နယ်အတွင်းမှာအမျိုးသမီးနဲ့ကလေးငယ်အပါအဝင်လူ35ယောက်ထပ်မံနဲ့မိရှုတပ်ဖြတ်ခံရတဲ့အထက်သူတို့အဖွဲ့ကဝန်တန်း2ဦးလည်းပါသွားတယ်ဆိုတာကို Save the Children အဖွဲ့ကအတည်ပြုပြောဆိုပါတယ်စစ်သက်ချရုံဖွဲ့ကတည်ဆုံသွားသူနှစ်ဦးဟာအသက်30နှစ်အရွယ်နဲ့အသက်28နှစ်အရွယ်တွေဖြစ်ပြီးသူတို့ရဲ့လုံခြုံရေးကြောင့်သူတို့ဘသူဆိုတာကိုမဖော်ပြလို့ဘူးလို့လဲစစ်သက်ချရုံအဖွဲ့ရဲ့ကြေညာချက်မှာဖော်ပြထားပါတယ်ထိုင်းနိုင်ငံဆန်ကလပ်ဖူရီခရိုင်အတွင်းတရားမဝင်ဝင်ရောက်လာတဲ့မြန်မာ24ယောက်ကိုတနင်္လာနေ့ညကဖမ်းဆီးလိုက်တယ်လို့ရဲတပ်ဖွဲ့ကပြောပါတယ်ယောက်ျား18ယောက်နဲ့မိန်းမ9ယောက်တို့ကိုည17နာရီမခွဲခင်လောက်မှာကင်းနဲ့လက်ကင်းကတွေ့ရှိသွားတာဖြစ်ပါတယ်သူတို့တွေဟာပန်းဆောင်ကာရီယာအနာကခြုံပုတ်တွေထဲမှာပုံအောင်နေကြတာလို့ဆိုပါတယ်ခင်ဗျအမေရိကန်နဲ့ရုရှားတို့ဟာဇန်နဝါရီလမှာတွေ့ဆုံကြပြီးနျူကလ িয়ার လက်နက်ထိန်းချုပ်ရေးနဲ့ရုရှားယူကရိန်းနယ်စပ်တင်းမာမှုကိစ္စတွေကိုဆွေးနွေးကြမှာဖြစ်ပါတယ်ဇန်နဝါရီလ10ရက်နေ့မှာနိုင်ငံဆွေးနွေးကြပြီးဇန်နဝါရီလ12ရက်နေ့မှာရုရှားနေတို့အစည်းအဝေးကျင်းပမှာဖြစ်တယ်လို့အင်ဗျူတော်ကပြောကြားလိုက်ပါတယ်ခင်ဗျ
ဒီဇင်ဘာလ28ရက်အင်္ဂါညရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုကိုစုံဝင်းလိုက်ကြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီကနေ့ညအတွက်အစီအစဉ်ထုတ်လုပ်ရေးမှုကနန်းလောင်ဖြစ်ပါတယ်စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Justin Twist နဲ့ PJ Elias တို့ဖြစ်ပါတယ်ရှင်ကျွန်မကဆုမွန်ပါဒီညအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်အခုထုတ်လွှင့်ပေးခဲ့တဲ့အတန်လွင့်အစီအစဉ်တွေကိုအစီအစဉ်ပြီးပြီးချင်းည10နာရီကနေ17နာရီအထိတစ်ချိန်ပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင် VOE ကိုနားတော်တာဆင်ကြရှုစားပေးခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးစိတ်ချမ်းသာကိုယ်ကျန်းမာဘေးပညာဝေးကွာလို့လိုရာဆန္ဒပြကြပါစေရှင်
This program has come to you from the Voice of America, Washington.